Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဇူလိုင်လ16ရက်နေ့စနေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်မျိုးတပ်ပါဒီမနက်ခင်းသတင်းတွေကိုကုခင်မောင်စိုးမင်းနဲ့ပြောပြပေးပါမယ် sorry သတင်းသမားဂျမဲလ်ကာရှိုဂီအသက်ခံမှုလို့လူခွင့်ကိစ္စကို sorry ခီးစင်မှာသမရဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်အာဂါသာလုပ်ငန်းတွေအမေရိကန်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်တော့မှာပါဥရောပတလွှမ်းမှာတော့အပူလိုင်းဒဏ်ကိုခန်းနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုကြော်ရေ
းဟုတ်ကဲ့ပါခင်ဗျာအဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့ကျွန်တော်တို့ဆက်သွယ်မြင်းမြန်ချက်သတင်းပေးဖို့ကြတဲ့ဘတ်စင်ကကန္နာတွေကိုဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ
်အကုန်ဒုက္ခရောက်ကုန်မဲ့သဘောဖြစ်နေရေရှည်အတွက်ကတော့တားရေးအခြေအနေဆိုမဲ့သဘောပါဘာဖြစ်လို့လဲဆိုတော့တလားနဲ့9ရက်လောက်ကြာမှာတဲ့အမိန့်ကနှစ်မျိုးပြောင်းသွားတယ်ဟုတ်လား180ဒီလဲသွားဆိုတော့
မြန်မာနိုင်ငံမှာနိုင်ငံသားယင်းဤမြုပ်နှံမှု10ရာခိုင်နှုန်းကျော်ရှိတဲ့ကုမ္ပဏီတွေကိုငွေလဲနှုန်းကင်းလွတ်ခွင့်ပေးထားတာကိုစစ်ကောင်စီကပြန်လဲရုပ်သိမ်းလိုက်ပါတယ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲသုံးသပ်ချက်ကိုမကြမီပဲအပြည့်စုံနောက်တော့ဆင်ရပါမယ်ဒါအပြင်ရခိုင်ဘက်ကစစ်ပစ်ဒုက္ခတွေတချို့စားနပ်ရိက္ခာအခက်အခဲကြုံနေရပါတယ်တိရီလင်္ကာမှာတော့သမရအသည့်စတင်ရွေးချယ်တော့မှာဖြစ်ပါတယ်စတဲ့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေအပြီးမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစားတဲ့အပတ်စဉ်ကန္တာကလေးကိုဇက်တိုက်ထုတ်လင်းပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါတော့မယ်ခင်ဗျာ
Sorry ဘီယန်ဆယ်မန်ရဲ့အရရာကိုခံရမယ်။အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တောက်ကြနေမှာပထမဆုံးချိန်တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူဟာ Sorry သတင်းသမားဂျမယ်ကာရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ As always as I always do I made clear that the topic was vitally important to me and to the United States.
ကျွန်တော်တို့ရောအမေရိကန်ပြည်ထောင်စုအတွက်ပါတိတ်ကိုအရေးပါတဲ့ကိစ္စမျိုးကိုကျွန်တော်အမြဲတမ်းပဲပြက်ပြက်သားသားပြောပါတယ်။ရှင်ရွေးပွဲမှာဦးစားပေးဖြစ်တဲ့ကာရှိုဂီအသက်ခံမှုနဲ့ပတ်သက်ပြီးအဲ့ဒီအချိန်ကရောအခုအချိန်မှာပါကျွန်တော်ဘာတွေတွေးတယ်ဆိုတာကိုပြက်ပြက်သားသားပြောတာပါဒီကိစ္စကိုတိုက်ရိုက်ပြောဆိုဆွေးနွေးခဲ့တာဖြစ်ပြီးအမေရိကန်သမ္မတတယောက်အနေနဲ့လူခွင့်ဆိုင်ရာပြဿနာတွေအတွက်အသံတိတ်နေလို့မရပဲကို့စံတန်ဘိုးတွေအတွက်အမြဲရက်တီမှာဖြစ်ကြောင်းပြောသွားတာပါ Sorry Arabia နိုင်ငံနဲ့တန်တမန်ဆက်ဆံရေးပြန်ပြီးထူထောင်မှုစ조사နေချိန်မှာအမေရိကန်က Sorry နိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုမျက်ကွယ်ပြုထားတယ်ဆိုတဲ့ဆက်ဆဲမှုတွေကိုတော့သမ္မတဘိုင်ဒန်ကပယ်ချပါတယ်American ထောက်လှမ်းရေးတွေကတော့လွန်ခဲ့တဲ့၄နှစ်လောက်ကသတင်းသမားကာရှိုဂီကို Sorry အင်ရှင်မင်းသားရဲ့ခွင့်ပြုချက်နဲ့တပ်ပစ်ခဲ့တာလို့ယုံကြည်ကြပါတယ်။အင်ရှင်မင်းသားကကာရှိုဂီတေဆုံးမှုမှာသူ့ပိုရေးပုဂ္ဂလိကကိုယ်ရေးဆိုင်ရာတာဝန်မရှိဘူးလို့ပြောပေမဲ့သူ့မှာတာဝန်ရှိတယ်လို့ယူဆကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောခဲ့တယ်လို့ပြောပါတယ်။ဂျေရာကခေါင်းဆောင်နှုတ်ရဲ့ပထမဆုံးချိန်တွေ့ဆုံမှုကအရှေ့လေပိုင်းဒေသလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့နဲ့ကမ္ဘာတလောရေနံအယောင်ဝယ်ဖြစ်လာရေးကိုပန်းပီပုံဖော်ဖို့အတွက်ဖြစ်လာနိုင်တဲ့ဆက်ဆံရေးအဖြစ်နဲ့အများကရှုမြင်နေကြတာလည်းဖြစ်ပါတယ်
။အီရန်နိုင်ငံရဲ့ချိန်းချောက်မှုအန္တရာယ်ကိုတုံ့ပြန်ရမှာအာရဗ်နိုင်ငံတွေရဲ့ထောက်ခံမှုရရှိဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အရှေ့အလယ်ပိုင်းဒေသကိုရောက်ရှိနေချိန်မှာပဲအိန္ဒိယသမုဒ္ဒရာမှာပထမဆုံးမောင်းသူမဲ့ drone တင်ရေတပ်ဖွဲ့ကိုအီရန်ကကြီးညာလိုက်ပါတယ်။တောက်ကြနေကနိုင်ငံပိုင်ရုံးမြင့်တန်ကြားကကြီးညာရမှာရေရင်တစ်စင်းကို drone အစင်း50ပါဝင်ကြောင်းပြောဆိုခဲ့ပေမဲ့ရေရင်တွေရေငုပ်သင်္ဘောတွေနဲ့ဒရုန်းယာဉ်အရေးအတွက်ကိုတော့မပြောပြခဲ့ပါဘူး။အီရန်အနေနဲ့လက်နက်တပ်ဆင်အသုံးပြုနိုင်တဲ့မောင်းသူမဲ့ဒရုန်းတချို့အပါအဝင်ယာနဲ့ချီတဲ့ဒရုန်းတွေကိုရုရှားကိုပေးပို့ဖို့ပြင်ဆင်နေပြီးရုရှားတပ်ဖွဲ့တွေကိုလည်းလေ့ကျင့်သင်ကြားပေးဖို့စီစဉ်နေတယ်လို့အမေရိကန်ကယုံကြည်ထားတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ပြောဆိုချက်ဟာမှန်မှန်ကန်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အမီရာဒိုလာဟီရာဗင်ကတောက်ကြနေကယူကရိန်းနိုင်ငံခြားရေးဝန်ကြီးနဲ့ဖုံးပြောရမှာညှင်းဆို့လိုက်တယ်လို့အီရန်အစိုးရပိုင်မီဒီယာတွေကဖော်ပြခဲ့ပါတယ်။အီရန်နိုင်ငံဟာမောင်းသူမဲ့လေယာဉ်တွေကိုအရှေ့အလယ်ပိုင်းဒေသကမဟာမိတ်တွေကိုပေးပို့ခဲ့ဘူးပါတယ်ခင်ဗျာ
။အမေရိကန်ကနေယူကရိန်းကိုပေးရတဲ့အစ်စ်မြက်လက်နက်ကြီးတွေဟာရုရှားကျူးကျော်မှုနဲ့ရင်ဆိုင်တဲ့နေရာမှာထိရောက်မှုရှိနေပြီးတော့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာခုခံနေတဲ့ယူကရိန်းတပ်တွေအတွက်အထောက်အကူဖြစ်စေတယ်လို့အမေရိကန်နဲ့ယူကရိန်းအရာရှိတွေကပြောပါတယ်။အမ အမေရိကန်ကနေပေးတဲ့ HIMARS လက်နက်ကြီးဟာယူကရိန်းရဲ့ရုရှားကိုတွန်းလှန်တိုက်ခိုက်ရမှာအလွန်အလွန်ထိရောက်မှုရှိတယ်လို့အမည်မဖော်လို့တဲ့အမေရိကန်အကြီးအကဲအရာရှိကြီးကပြောသလိုယူကရိန်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကလည်းဒီ HIMARS တာဝဲပစ်ဒုံးကျည်လက်နက်ဟာထိရောက်မှုရှိကြောင်းတောက်ကြံတဲ့နိုင်ငံတော်ရုပ်သံမှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲမှာရုရှားစစ်ထောက်ပို့စခန်း30ကျော်ကိုဖျက်ဆီးနိုင်တာကြောင့်ရုရှားတပ်တွေရဲ့တိုက်ခိုက်နှံ့ရွှမ်းတိတိတသားရော့သွားခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်ကနေပေးတဲ့ rocket ဒုံးကျည်တွေကလည်းယူကရိန်းမှာရှိတဲ့ Soviet ခေတ်လက်နက်တွေနဲ့တိကျမှုပိုကောင်းပြီးတာဝေးကိုပစ်ခတ်နိုင်တဲ့အတွက်နောက်တန်းမှာရှိတဲ့အဝေးက Russia ပစ်မှတ်တွေကိုထိအောင်အတွက်ယူကရိန်းတွေပစ်ခတ်နိုင်ခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းအလဲပိုင်း Venetia မြို့ကစစ်တပ်အစည်းအဝေးတစ်ခုကိုပစ်မှတ်ထားတိုက်ခိုက်တယ်လို့ Russia တွေကပြောပေမဲ့ဒီဒေသမှာစီးရဲပစ်မှတ်တစ်ခုမှမရှိတယ်လို့ဒီကျတဲ့ပရင်းတွေတိုက်ခိုက်မှုမှာကလေးငယ်တွေပါဝင်လူပေါင်း23ဦးသေဆုံးခဲ့ရတယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ
်အမေရိကန် NASA နဲ့ Russia Roscosmos အာကာသ Agency နှစ်ခုဟာနိုင်ငံတကာအာကာသစခန်းကိုတွားရောက်တဲ့ပြန်တမ်းမှုမှာပူးပေါင်းဆောင်ရွက်ကြဖို့အတွက်ရေရှည်သဘောတူညီချက်တရားကိုလက်မှတ်ရေးထိုးလိုက်ကြပါတယ်အဲ့ဒီသဘောတူညီချက်အရ Russia အာကာသယာဉ်မှုတွေဟာအမေရိကန်လုံအာကာသကိုတွားတဲ့ယာဉ်မှာလိုက်ပါစီးနင်းခွင့်ရမှာဖြစ်ပြီးအပြန်အလှန်အားဖြင့်အမေရိကန်အာကာသယာဉ်မှုတွေအနည်းငယ်လဲရုရှားလို့ဆိုယူအာကာသယာဉ်မှာလိုက်ပါခွင့်ရမှာဖြစ်တယ်လို့အေဂျင်စီနှစ်ခုစလုံးကတောက်ကြနေကပြောပါတယ်။အဲ့ဒီသဘောတူညီချက်အရရုရှားနဲ့အမေရိကန်နှစ်နိုင်ငံအချိုးရှိမှာဖြစ်ပြီးနိုင်ငံတကာအာကာသစခန်းအစီအစဉ်ရဲ့မူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ရေးကိုမြင့်တင်မှာဖြစ်တယ်လို့ရုရှားအာကာသအေဂျင်စီ Roscosmos ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင်ငြိမ်းချမ်းရေးရည်ရွယ်ချက်အတွက်အာကာသစူးစမ်းလေ့လာရေးမှာလည်းလွယ်ကူအဆင်ပြေစေလိမ့်မယ်လို့ပါရှိပါတယ်။ဆယ်စုနှစ်နှစ်ကြာအာကာသစခန်းမှာအဓိကမိတ်ဖက်တွေဖြစ်ကြတဲ့ NASA နဲ့ Roscosmos တို့ဟာအရက်ဖက်ဆိုင်ရာရေရှည်မဟာမိတ်အဖြစ်ပူးပေါင်းဆောင်ရွက်နိုင်ဖို့နှစ်ပေါင်းများစွာကြိုးပမ်းနေတာဖြစ်ပြီးယူကရိန်းအပေါ်ကျူးကျော်မှုကြောင့်တင်းမာနေတဲ့အမေရိကန်နဲ့ရုရှားကြားမှာနောက်ဆုံးကြံတဲ့ဆက်ဆံမှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်NLD အစိုးရလက်ထက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပေါ်မှာမလျော်ဩဇာတုံးပြီး2020ရွေးကောက်ပွဲအနိုင်ရအောင်လုပ်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ပေါ်မှာဆွဆွဲထားတဲ့အမှုအတွက်သူကိုယ်တိုင်တရားရုံးမှာတောက်ချာနေကထပ်ဆိုခဲ့ပါတယ်။သူ့အနေနဲ့ဘာအမှားမှမလုပ်ခဲ့ပဲဥပဒေနဲ့အညီသာလုပ်ဆောင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ကထပ်ဆိုတာပါ။မင်းစင်တွေပြည်စုံမှန်ကန်ရေးတိုင်းနယ်ပြည်နယ်အစိုးရအဖွဲ့ဝင်ကြီးချုပ်တွေဌာနဆိုင်ရာအကြီးအကဲတွေပါဝင်တဲ့ပံ့ပိုးကူညီရေးအဖွဲ့တွေဖွဲ့စည်းခဲ့တာဟာဥပဒေနဲ့အညီသာဖွဲ့စည်းတာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကတရားရုံးကိုပြောပါတယ်။သူ့အနေနဲ့တီးစဲဥတွေတွေကိုကြော်လွန်လှုပ်ဆောင်တာမရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ခြေပကြောင်းနဲ့ပြောပါတယ်။ NLD သမရဥဝင်းမြင့်အတိုင်းမင်္ဂန်ဒေါန်ဆန်းစုကြည် NLD ပြည်ထောင်စုဝန်ကြီးဦးမင်းသူတို့၃ယောက်ကိုစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကနေရဇဇကြီးပုံမှန်130ကကြီးနဲ့ပူတွက်တရားဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီမှုကိုဂျွန်လာထဲမှာဆွဲချက်တင်ခဲ့ပြီးတဲ့နောက်ဒေါန်ဆန်းစုကြည်ကအခုပထမဆုံးအကြိမ်ထွက်ဆိုတာပါပြီးခဲ့တဲ့သတင်းပတ်ရုံးချင်းမှာလည်းဦးဝင်းမြင့်ကသူ့အမားတစုံတရာလုတ်ခဲ့ခြင်းမရှိဘူးလို့ထွက်ဆိုပါတယ်ရှေ့သတင်းပတ်ရုံးချင်းမှာတော့ဦးမင်းသူထွက်ဆိုမှာဖြစ်ပါတယ်ရုံးချင်းကိုလာတဲ့ဒေါန်ဆန်းစုကြည်ရောဦးဝင်းမြင့်ပါကျမ်းမာရေးကောင်းမွန်ပုံရတယ်လို့သိရပါတယ
်တီရီလင်္ကာနိုင်ငံမှာသမရဂိုတာဘာယာရာဂျာပက္ဆာတိုင်းပြည်ကနေထွက်ပြေးသွားတာလ
န်ကာပြည်သားတန်ခိစမားတို့ပါ
စင်ကာပူနိုင်ငံကိုရောက်ရှိသွားပြီးတရက်အကြာမှာဝင်းကြီးချုပ်ဝက်ပင်စီဟီယာယီသမရအဖြစ်ကျန်းသစ္စာချိန်ဆလိုက်ပါတယ်။သမရရဲ့တရားဝင်နှုတ်ထွက်စာကိုတောက်ချာနေကပါလီမန်ဥက္ကဋ္ဌမဟင်္ဒရာအဘေဝါရနာကလက်ခံပြီးတဲ့နောက်သမရတစ်ကိုတပတ်အတွင်းရွေးချယ်မယ်လို့သူကပြောပါတယ
်။ Sri Lanka Prajatantrik Samajwadi Demokrati
တီရီလင်္ကာနိုင်ငံရဲ့အခြေခံဥပဒေနဲ့အညီသမရကိုတာဘာယာရာဂျာပက္ဆာရဲ့နှုတ်ထွက်စာကိုလက်ခံလိုက်ပါပြီလို့သူကပြောသွားတာပါ အသက်83နှစ်အရွယ်ရှိသမရရာဂျာပက္စာထွက်ပြေးပြီးယာရုကနေနှုတ်ထွက်ခြင်းဟာအထွေထွေစီးပွားရေးအကျအတဲ့ကြောင့်စန်းကျင်စန္ဒပြပွဲရဲ့အဓိကအောင်မြင်မှုဖြစ်ပါတယ်အဲ့ဒီလိုသမရနှုတ်ထွက်သွားပြီးနောက်ကိုလံဘိုမြို့တော်မှာတော့စန္ဒပြသူတွေပျော်မြူအောင်ပွဲခံနေကြပါတယ်စင်ကာပူနိုင်ငံကိုကြာသာပြည်နှစ်ကရောက်ရှိသွားတဲ့သမရဟောင်းရာဂျာပက္စာကတီရီလင်္ကာတန်ယုံကိုနှုတ်ထွက်စာလှမ်းပေးပို့ခဲ့ပါတယ်စန္ဒပြမှုတွေကြောင့်ဗိုလ်ဒူးနေကမော်ဒီဗ်စ်နိုင်ငံကိုထွက်ပြေးသွားတဲ့သမရဟောင်းရာဂျာပက္စာဟာစင်ကာပူကိုရောက်ရှိမှနှုတ်ထွက်စာတင်တာဟာလန်ခရီးမှာသမရအဖြစ်ကင်းလွတ်ခွင့်ကိုအသုံးချနိုင်အောင်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
လမ်းမရက်တွေအတွင်းပြင်သစ်ပေါ်တူဂီနဲ့စပိန်နိုင်ငံတွေမှာပြင်းထန်တဲ့အပူလှိုင်းနဲ့တော်မီဆူဆူဝါဝါလောင်ကျွမ်းပြီးဥရောပတချို့ဒေသတွေကိုပါပြန့်နှံ့သွားဖို့ရှိတယ်လို့ကုလသမဂ္ဂမိုးလေဝသဆိုင်ရာ WMO အဖွဲ့ကပြောပါတယ် UK မှာတော့အပူချိန်ကစံတရားမြင့်နေပြီး UK မိုးလေဝသဌာနကအင်္ဂလန်နဲ့ဝေးလနယ်တွေမှာပြင်းထန်တဲ့အပူချိန်သတိပေးချက်တွေကိုထုတ်ပြန်ထားပါတယ်အခုတနင်္လာနဲ့တနင်္လာနေ့တွေမှာဆိုအပူချိန်က 35 degree celsius အထက်မကြုံစဘူးမြင့်မားတဲ့ဒဏ်ခံရနိုင်တယ်လို့ခန့်မှန်းထားပါတယ်။ပေါ်တူဂီမှာလည်းအပူချိန်က 45 degree celsius အထိရောက်လာတာကြောင့်အသံအန္တရာယ်ဆိုးရင်ရကြောင့်အနည်းအောင်အဆင့်အပူချိန်သတိပေးချက်ထုတ်ပြန်ထားတာပါ။အလားတူပဲစပိန်နဲ့ပြင်သစ်မှာလည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။ပေါ်တူဂီစပိန်နောက်ချမ်းနဲ့ပြင်သစ်အနောက်တောင်ပိုင်းတွေမှာတော့တော်မီလောင်ကျွမ်းမှုကနေရာ20ကျော်မှာဖြစ်ပွားနေတာပါ။ကမ္ဘာလေထုဆိုင်ရာစောင့်ကြည့်တဲ့ WOM အဖွဲ့ကသိပ္ပံတာဝန်ခံတူကတော့အခုလိုအပူချိန်လွန်ကဲမှုက Atlantic သမုဒ္ဒရာတွေကလေဖြာမြင့်မားတဲ့ဆင်းရဲကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ
်။ရှန်ဟိုင်းနဲ့တခြားမြို့ကြီးတွေမှာကိုဗစ်ကရောဂါတိုက်ဖျက်ရေးကန့်သတ်ချက်တွေချမှတ်ခဲ့ပြီးတဲ့နောက်ဒီနှစ်အတွင်းတရုတ်နိုင်ငံရဲ့စီးပွားရေးဟာပထမ3လပတ်နဲ့နှိုင်းယှဉ်လိုက်ရင်ဇွန်လကုန်အထိဒုတိယ3လပတ်မှာပိုပြီးကျဆင်းသွားပါတယ်။ဒါပေမဲ့လည်းစီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်တဲ့အခါတည်တည်ငြိမ်ငြိမ်နဲ့ပြန်လည်နလန်ထူလာလိမ့်မယ်လို့အစိုးရကပြောပါတယ်။ကမ္ဘာမှာစီးပွားရေးအရာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာဇန်နဝါရီလကနေမတ်လကုန်အထိပထမ3လအတွင်း 1.4 ခိုင်နှုန်းစီးပွားရေးကျဆင်းခဲ့ပြီးတဲ့နောက်ဒုတိယ3လဘက်မှာ 2.6 ခိုင်နှုန်းထပ်မံကျဆင်းသွားတဲ့အကြောင်းတောက်ကြနေအစိုးရကတရားဝင်ထုတ်ပြန်လိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုပမာဏဟာပထမ3လဘက်မှာ 4.8 ခိုင်နှုန်းရှိခဲ့ရာကနေဒုတိယ3လဘက်မှာ 3.4 ခိုင်နှုန်းသာရှိပါတယ်။အခြေအနေတွေဟာမျောလင့်တရတဲ့ပိုပြီးဆိုးနေတယ်လို့ S&P Global Market Intelligence ကဘာလုံးဆိုင်ရာဈေးကွက်လေးလာရေးအဖွဲ့က Rajit Biswa ကပြောပါတယ်။တရုတ်နိုင်ငံစီးပွားရေးသတင်းကြောင့်အာရှအစုရှယ်ယာ Stock ဈေးကွက်မှာလည်းတောက်ကြနေအစောပိုင်းကအတက်ကျတွေကြုံတွေ့ခဲ့ပါတယ်ခင်ဗျာ။
ဒရင်တွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြသွားတာပါခင်ဗျာ VOA ရဲ့စနေနေ့မနေ့ပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်အခုတော့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုတင်ပြဖို့အချိန်ကြာရောက်လာပြီဖြစ်ပါတယ်ပထမဦးဆုံးအနေနဲ့တင်ပြလိုတာကတော့သီရီလင်္ကာနိုင်ငံကနေစင်ကာပူကိုထွက်ပြေးသွားတဲ့တမရဂௌတာဘာယာရာဂျာပါကစာတောက်ကြနေကတရားဝင်နှုတ်ထွက်ပြီးနောက်ဝန်ကြီးချုပ်ရနေဝီကရမစင်ဟာယာယီတမရအဖြစ်ကျန်းသစ်စာတင်ဆူလိုက်ပါတယ်စန္ဒပြသူတွေကတော့အောင်ပွဲခံကြသလိုအသွင်ကူးပြောင်းရေးအတွက်စိုးရိမ်သူတွေလည်းရှိနေပါတယ် VOA သတင်းတောက်အန်တနာပါရာစီချာပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကျွန်တော်ကပဲသီရီလင်္ကာရဲ့အခြေအနေကိုတင်ပြပေးပါမယ်စင်ကာပူကိုထွက်ပြေးသွားတဲ့သမရဂௌတာဘာယာရာဂျာပက္ကစာရဲ့နှုတ်ထွက်စာကိုတောက်ကြနေမှာလွှတ်တော်ကတရားဝင်လက်ခံပြီးနောက်သမရအစ်စ်ကိုတပတ်အတွင်းရွေးချယ်သွားမယ်လို့လွှတ်တော်ဥက္ကဋ္ဌကပြောပါတယ်ဝင်ကြီးချုပ်ရနေဝီကရမစင်ကတော့ဂျာကာလသမရအဖြစ်ကျန်းသစ္စာတင်ဆိုပါတယ်စီးပွားရေးပျက်စီးကျဆင်းမှုတွေအတွက်သမရနှုတ်ထွက်ပေးဖို့တောင်းဆိုကြတဲ့ဆန္ဒပြသူတွေကတော့အဓိကအောင်ပွဲအဖြစ်တောက်ကြနေကညာလုံးပေါက်ကိုလံဘိုမြို့တော်မှာအောင်ပွဲခံကြပါတယ်ဒါဟာတိရီလင်္ကာမှာတကယ့်သမိုင်းဝင်ဖြစ်ရတစ်ခုဖြစ်တယ်လို့ကက်သရစ်ခရီးယန်ဘုန်းတော်ကြီးဂျဗန်ဒါဖဲရစ်ကပြောဆိုပါတယ်
This is a historical moment to all the Sri Lankans because the civilian struggle of Sri Lanka, the freedom struggle.
ဒါဟာတိရီလင်္ကာပြည်သူတွေအားလုံးအတွက်သမိုင်းဝင်ဖြစ်ရဖြစ်ပါတယ်။လူမျိုးရေးကွဲပြားမှု၊ဘာသာရေးကွဲပြားမှု၊နိုင်ငံရေးအယူအဆကွဲပြားမှုစတာတွေကိုကျော်လွန်ပြီးတိရီလင်္ကာသမိုင်းမှာပထမဆုံးပြည်သူတွေတညီတညွတ်တဲ့ပါဝင်တဲ့လူမျိုးရေးလှုပ်ရှားမှုဖြစ်လို့ပါ။ဒီဆန္ဒပြလှုပ်ရှားမှုဟာလူတဦးတယောက်တည်းကိုရည်ရွယ်တာမဟုတ်ဘဲအဂရီလိုက်စားမှုတွေနဲ့ခြာစားနေတဲ့စနစ်ကြီးတစ်ခုလုံးကိုစမ်းကျင်ခဲ့တာပါ
ဒီဖြစ်ရကြီးဟာဖျောင်းနိုင်နေထွန်ပြီးဆန္ဒပြခဲ့တဲ့ဆန္ဒပြပွဲတည်တည်လေးကနေစတင်ခဲ့တာဖြစ်ပြီးတက္ကသိုလ်ကျောင်းသားကျောင်းသူတွေဝန်ထမ်းတွေအလုသမားသမဂ္ဂတွေဗုဒ္ဓဘာသာဖုံးတော်ကြီးတွေတချိန်ကရာဇာပါကစားကိုထောက်ခံခဲ့ဘူးသူတွေပါဝင်လာခဲ့ပြီးဆန္ဒပြပွဲကြီးဖြစ်လာခဲ့တာပါထွက်ပြေးသွားတဲ့သမရရာဇာပါကစားရဲ့မိသားစုတွေဟာတိရိလင်္ကာအစိုးရထဲမှာအဓိကနေရာတွေကိုယူထားခဲ့ပါတယ်ဝန်ကြီးချုပ်ယာတုတွေဗန္ဒာရေးဝန်ကြီးယာတုတွေကိုယူထားခဲ့ပြီးတိုင်းပြည်ဘတ်ဂျက်ရဲ့80ရာခိုင်နှုန်းလောက်ကိုချုပ်ကန့်ထားခဲ့ပါတယ်သူအစိုးရရဲ့စီမံခန့်ခွဲမှုညံဖြစ်တဲ့အတွက်တစ်ချိန်ကပညာတတ်လူလတ်တန်းစားတွေပေါများပြီးဖွံ့ဖြိုးဆဲနိုင်ငံတွေအကြားအောင်မြင်မှုရနေတဲ့တိရိလင်္ကာနိုင်ငံဟာစီးပွားပျက်စီးပြီးချွတ်ချုံကြတဲ့အထိဖြစ်သွားပါတယ်အခုတော့တိုင်းပြည်ဟာပျက်စီးနေတဲ့စီးပွားရေးအပါအဝင်ခက်ခဲတဲ့အသွင်ကူးပြောင်းရေးတရက်နဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။စနေနေ့မှာတော့လွတ်တော်မှာသမရအသေးရွေးချယ်ဖို့လုပ်ငန်းစဉ်တွေကိုစတင်မှာဖြစ်ပြီးမြန်ဆန်ပြီးသိတာမြင်တာမှုရှိတဲ့ရွေးချယ်မှုဖြစ်ရမယ်လို့လွတ်တော်ဥက္ကဋ္ဌမဟင်္ဒရာယပါအဘေဝါဒနာကပြောဆိုပါတယ်။ဒီမိုကရေစီနီးကျကျဆောင်ရွက်နိုင်အောင်ပြည်သူတွေအနေနဲ့လည်းငြိမ်းငြိမ်းချမ်းချမ်းလှုပ်ဆောင်ကြဖို့သူကတိုက်တွန်းပါတယ်။ရွေးချယ်ခံရတဲ့သမရအသည့်ဟာကြမ်းရှိနေတဲ့တပ်တန်းနှစ်နှစ်အတွက်တာဝန်ယူရမှာဖြစ်ပါတယ်။ဒါအပြင်တိရိလင်္ကာဖွဲ့စည်းပုံမှာသမရကိုပဲလှုပ်ပိုင်ခွင့်အာဏာတွေစုပုံပေးထားတာကိုလည်းရှော့ချဖို့စတင်လှုပ်ဆောင်မယ်လို့လွတ်တော်ဥက္ကဋ္ဌအဘေဝါဒနာကပြောဆိုပါတယ်။သမရနန်းတော်နဲ့အစိုးရအစအဦးတွေကိုတင်ပိုက်ခဲ့တဲ့ဆန္ဒပြသူတွေဟာကြာသပတေးနေ့တုန်းကအစအဦးတွေကနေထွက်ခွာပေးခဲ့ကြပါတယ်။ယာယီသမရအဖြစ်ကျန်းသက်စာချိန်ဆခဲ့တဲ့ဝန်ကြီးချုပ်ရနေဝီကရမစင်းကိုသမရရာဇာပါကစားနဲ့နှိဆက်သူလို့မြင်ကြပါတယ်။သမရရာဇာပါကစားရဲ့ညီဝင်ကြီးချုပ်အဖြစ်ကနှုတ်ထွက်ပေးရပြီးနောက်မေလမှာသူဝင်ကြီးချုပ်ဖြစ်လာခဲ့တာပါ။ဒီအစောပိုင်းကသူနှုတ်ထွက်ပေးမယ်လို့ပြောဆိုထားပေမဲ့ရွေးကောက်ပွဲအနိုင်ရထားတဲ့ပါတီကဝိကရမစင်းကိုနောက်ထပ်စစ်ခံမဲ့သမရအဖြစ်ရွေးချယ်မယ်လို့ပြောဆိုထားပါတယ်။ပညာရှင်တူဦးလည်းဖြစ်လေးလာသုံးသပ်သူတူဦးလည်းဖြစ်တဲ့Judy Fernando ကတော့စနစ်အပြောင်းအလဲဖြစ်ဖို့လိုတယ်လို့ပြောဆိုပါတယ
် If it continues then I think we have lost the battle right I think just changing leadership
လက်ရှိကျင့်သုံးနေတဲ့နိုင်ငံရေးစနစ်ကိုပဲဆက်ပြီးကျင့်သုံးနေမယ်ဆိုရင်တော့ဒီတိုက်ပွဲမှာကျွန်တော်တို့ရှုံးတာပဲခေါင်းဆောင်တွေပြောင်းသွားရုံနဲ့တော့စနစ်ကပြောင်းမှာမဟုတ်ပါဘူးဒါကြောင့်ကျွန်တော်အနေနဲ့အမြဲစဉ်းစားတာကတော့အသိကအရာတွေအသိကကြီးစိုးခဲ့သူတွေကိုထားခဲ့ပြီးထူးထူးခြားခြားအသည့်ပြောင်းလဲပေးနိုင်မဲ့သူတွေကိုပါပဲ
အတိုက်ခံပါတီကတော့သမရအသည့်ကိုစာကြည်ပရီမက်တဆာကိုဖြစ်စေချင်ပါတယ်နိုင်ငံရေးအကဲခတ်တွေကတော့လွတ်တော်ကိုယ်စားလှယ်တွေဟာမတူညီမှုတွေကိုဘေးဘယ်ထားပြီးအားလုံးသဘောတူညီချက်ရအောင်လှုပ်ဆောင်ဖို့အရေးကြီးတယ်လို့ဆိုပါတယ်အဓိကမျှော်လင့်တာကတော့နိုင်ငံရေးပါတီတွေအတူတကလက်တွဲပြီးလှုပ်ဆောင်ဖို့ပါပဲဘာဖြစ်လို့လဲဆိုတော့ပြည်စည်းနေတဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်လုပ်တဲ့နေရာမှာအားလုံးစုပေါင်းလှုပ်ဆောင်ဖို့လိုတဲ့အတွက်ကြောင့်ပါပဲလို့ကိုလံဘူအခြေဆိုင်သူတေသနာအဖွဲ့တစ်ဖွဲ့ဖြစ်တဲ့အမျိုးသားငြိမ်းချမ်းရေးကောင်စီကသူတေသည်ဒနီယွန်ပရေယာကပြောဆိုခဲ့ပါတယ်တိရီလင်္ကာမှာတနိုင်ငံလုံးစီးပွားပျက်စီးသွားတဲ့အချိန်မှာသမရရာဇာပါကစားကပြည်ပကိုထွက်ပြေးသွားခဲ့တာဖြစ်ပါတယ်နိုင်ငံကဒေဝါလီခံကိန်းဆိုင်လို့အခြေအနေတွေပိုဆိုးသွားမယ်လို့တော့သမရကပြောဆိုခဲ့ပါတယ်သူပြောတဲ့အတိုင်းဟုတ်ပါသလားအချက်လက်အမှန်တွေကို VOA ရဲ့ Polygram အစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
တရီးနိုင်ငံနိုင်ငံမှာဆန္ဒပြသူတွေတမရအိမ်တော်ကိုဝင်ရောက်စီးနှင်းခဲ့ပြီးနောက်တမရကိုဒါဘာယာရာဂျာပတ်ဆာမော်ဒီဖ်နိုင်ငံကိုဇူလိုင်လ23ရက်နေ့ကထွက်ပြေးသွားပါတယ်တရီးနိုင်ငံကစီးပွားရေးထောက်ကူအစီအစဉ်တစ်ခုအတွက်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ညှိနှိုင်းနေတာပါဒါပေမဲ့ညှိနှိုင်းမှုတွေတော်တော်ခက်ခဲနေပါတယ်နိုင်ငံဒေဝါလီခံလိုက်ဖို့ညှိနှိုင်းမှုလုပ်နေပါတယ်။ဒါကြောင့်ဒီချက်ခက်ခဲရှုပ်ထွေးတဲ့အနေအထားနဲ့ရင်ဆိုင်ရပါမယ်လို့ဝန်ကြီးချုပ်ရန်နေဝီခရမစင်းကြီးကပြောပါတယ်။ဒါအထင်မြင်မှအောင်ပြောတာပါ။တရီးလင်္ကာနိုင်ငံကနိုင်ငံသားကျွေးဒေါ်လာတန်5000တင်နေတယ်ဆိုတာဟုတ်ပါတယ်။ဒါပေမဲ့နိုင်ငံစီးပွားတစ်ခုလုံးပြိုပြက်ရတာအစိုးရရဲ့အစီအမံညံ့ဖျင်းမှုအခရီးလိုက်စတောင်းမှုတွေကြောင့်နဲ့အစိုးရတရက်လုံးကိုတမရရာဂျာပတ်ရှာမိသားစုရဲ့ချဲလဲမှုကြောင့်ဖြစ်ပါတယ်။ဗြိတိန်သတင်းစာ Guardian ကပြောသလိုရာဂျာပက်ဆာမိသားစုကအာဏာကိုဘလောက်ချုပ်ကန်ထားလဲဆိုရင်နိုင်ငံကအာဏာရှင်မိသားစုစီးပွားရေးလိုဖြစ်လာတယ်လို့ဆိုပါတယ်။သူ့မိသားစုကတန်ဖိုးကြီးအခြေခံအဆောက်အအုံစီမံကိန်းတွေအတွက်ဘဏ်ကငွေတွေအများကြီးချိခဲ့တာပါ။အခုတော့အားလုံးအဂတိလိုက်စားမှုငွေကြေးခွာချမှုတွေနဲ့ဆွဆွဲခံထားရပါတယ်။က ကိုဗစ် -19 ကူးစက်ကပ်ပြီးနဲ့လဲကြုံရချိန်မှာအစိုးရကငွေဆက်ကူတွေရိုက်ထုတ်နေလို့ငွေကြေးဖောင်းပွားနှုန်းက 54.6 ထိတက်ခဲ့ပါရင်တမရောင်းကအခွင့်အရေးရှော့ချပေးမယ်ဆိုတဲ့မဲဆွဲကတိအတိုင်းလုပ်ပေးခဲ့ပြီးအဲ့လိုလုပ်ရင်လောင်စာနဲ့စားတောက်ကုန်လိုအပ်မှုတွေကြီးမယ်ဆိုတဲ့သတိပေးချက်ကိုမျက်ကွယ်ပြုခဲ့တာပါနိုင်ငံရဲ့လောင်စာစီလိုအပ်ချက်ပြဿနာဖြေရှင်းမှုရုရှားတမရောင်းဗလာဒီမီယာပူတင်ကိုအကူအညီတောင်းခဲ့ပါရင်ဒါပေမဲ့ယူကရိန်းချူချော်စစ်ကြောင့်ရုရှားကယူကရိန်းရဲ့ကောက်နှံတင်ပို့မှုကိုဆက်ပေးထားလို့သရီလင်္ကာကအကြက်တဲကိုပိုဆိုးစေတာဖြစ်ပါတယ
်ဒီလိုအချက်အလက်အမှန်တွေကိုသိလို့တဲ့ဆိုလို့ရှိရင်တော့ VOA ရဲ့ Polygraph website စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါ रे ခင်ဗျာအခုဆက်လက်ပြီးတော့မြန်မာနိုင်ငံကငွေကြေးဆိုင်ရာစောင်းပါတဲ့ပုဂ္ဂိုလ်သတင်းပေးပို့ချက်တဲ့ပုဂ္ဂိုလ်တင်ပြပါအောင်မယ်မြန်မာနိုင်ငံမှာကန့်သက်ထားတဲ့နိုင်ငံသားငွေလဲနှုန်းကနေကုမ္ပဏီတချို့ကင်းလွတ်ခွင့်ပေးထားတဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တာကြောင့်စီးပွားရေးလုပ်ငန်းတွေပေါ်ရိုက်ခတ်လာမှာစိုးရိမ်နေကြပါတယ်ဈေးကွက်ပေါက်ဈေးထက်နေတဲ့ဒေါ်လာ1850ကျပ်နှုန်းနဲ့လဲဖို့ဧပြီလမှာဘူဘန်ကကတ်တက်ခဲ့တာကိုနိုင်ငံသားယင်းနေမြုံနံမှု10ရာခိုင်နှုန်းအထက်ရှိတဲ့ကုမ္ပဏီတွေကိုကွင်းလုတ်ခွင့်ပြုခဲ့ကြောင်းဇွန်လတုန်းကကြေညာခဲ့ပါတယ်ဒီလိုကွင်းလုတ်ခွင့်ပေးထားတာကိုအခုအခါမှာတော့ပြန်လည်ရုပ်သိမ်းလိုက်တာကြောင့်အထူးသဖြင့်အသေးစားနဲ့အလတ်စားလုပ်ငန်းတွေကိုထိခိုက်နိုင်တယ်လို့အကြက်ခတ်တွေကခန့်မှန်းထားကြပါတယ်စီးပွားရေးသုံးသပ်သူတချို့ရဲ့အမြင်တချို့ကိုကိုဝင်းမင်းကစူးစီးတင်ပြပေးထားပါတယ
်ဟုတ်ကဲ့ပါဘာကြောင့်အခုလိုလာရင်းချင်းချက်ချင်းပြေယုံတိန်တာဖြစ်နိုင်ပါလဲလို့မေးရမှာအမည်မဖော်လို့တဲ့မြန်မာစီးပွားရေးလုပ်ငန်းရှင်သူက
အဓိကတော့ဒေါ်လာ shortage ဖြစ်တယ်လို့ထင်တာပဲ။ဘာဖြစ်လို့လဲဆိုတော့အရင်တော့ဆိုရင်အဲ money changer ရဲ့ ADA ကနေ authorize ချီလာနေတဲ့အဆင့်သူတို့ပြန်ပြီးငွေဒေါ်လာပြန်ဝယ်ပြီးတော့နိုင်ငံခြားကိုငွေချွဲခွင့်ပြန်ပေးထားတယ်။ငွေကန်ခွင့်ပေးထားတယ်။အခုဟာကအဲ့ဒါကိုချက်လိုက်တဲ့ဆွဲသဘောကတော့အဓိကစကားစားစီမှာဒေါ်လာ shortage ဖြစ်သွားဆဲပေါ်ပဲ
အဲ့ဒီတော့ဘလို့ဘယ်ပုံပြောင်းသွားခဲ့ပုံအသေးစိတ်ကိုမေးရမှာလဲအမည်မဖော်လို့တဲ့နိုင်ငံခြားစီးပွားရေးသုံးသပ်သူတူက
So clearly the central bank is trying to acquire
as many ဘဟုဘန်ကသတ်မှတ်ထားတဲ့1850ကျပ်ငွေလဲနှုန်းနဲ့ဒေါ်လာရနိုင်ကြမြဘဟုဘန်ကစူးစမ်းခဲ့တာပါဒါပေမဲ့ဒီအစပိုင်းမှာတဲကစိုးကျိုးကိုတွက်ပြီးပြန် short ပေါ်ပြီးဖို့ကိုယ်တည်ကြီးများအသင်းတစ်ခုကတိုက်တွန်းခဲ့ပါတယ်အဲ့ဒီတော့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနပါဝင်စစ်ကောင်စီကနားဝင်ပြီးကင်းလွတ်ခွင့်ပေးခဲ့ပြန်ပါတယ်ဒါပေမဲ့အခုနောက်ဆုံးဖြစ်လာတာကတော့ဗဟိုဘဏ်ကဒီဒေါ်လာကင်ထားနိုင်တဲ့သူတွေစီကပါ1850လုံးနဲ့ပြန်ရင်ဖို့ဆုံးဖြတ်လိုက်တယ်လေလို့ပြောသွားတာပါအဲ့ဒီတော့ဘာလို့အခုလိုဒေါ်လာတွေပြန်ထည့်ယူခြင်းပါလဲလို့မေးရမှာတော့ဒီနိုင်ငံခြားစီးပွားရေးသုံးသပ်သူကပဲ
So clearly the central bank is short of
ရှင်းပါတယ်ဘူဘာမာနိုင်ငံခြားငွေပြတ်လာပြီလေဒါကြောင့်ဒီဒေါ်လာငွေတွေကိုခွဲရတဲ့တသက်မှတ်မှတ်ကုန်တွေအတွက်ဥပမာလောင်စာဆီနဲ့ဆေးဝါးမျိုးဦးစားပေးချပေးပါတယ်အဲ့ဒါအတွက်နိုင်ငံခြားငွေဆက်လုနေချိန်မှာနိုင်ငံခြားဝင်ငွေသစ်တွေကလည်းတိုက်ပြီးတဲ့အရန်အဝင်နေလာတယ်လေဘာလို့လဲဆိုတော့ဒီနိုင်ငံခြားငွေလဲနှုန်းကတ်မှတ်လိုက်တာလည်းအဓိကတကြောင်ပါပါတယ်အဲ့ဒါကြောင့်နိုင်ငံသားမှာပဲဒေါ်လာတွေထားလိုက်ကြတယ်လေနောက်တစ်ကြောင်ကတော့စစ်အာဏာသိမ်းပြီးမှကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေမရှိလာတော့ဘူးလေနိုင်ငံတကာအကူအညီကလည်းရောက်မလာတော့ဘူးလို့ပြောသွားတာပါအဲ့ဒီတော့အခုလိုကင်းလွတ်ခွင့်ပြန်ရုပ်သိမ်းလိုက်တာကြောင့်ဖြစ်လာနိုင်တဲ့တယောက်မှုကိုမေးရမှာအမည်မဖော်လို့တဲ့မြန်မာစီးပွားရေးလုပ်ငန်းရှင်က
ပြဿနာတော့နိုင်ငံသား investment တွေကို attention ဘယ်လိုခေါ်မလဲပေါ့နော်အကုန်ဒုက္ခရောက်ကုန်မဲ့သဘောဖြစ်နေရေရှည်အတွက်ကတော့တားရေးအခြေအနေဆိုမဲ့သဘောပါဘာဖြစ်လို့လဲဆိုတော့တလားနဲ့9ရက်လောက်ကြာမှတယ်အမိန့်ကနှစ်မျိုးပြောင်းသွားတယ်နော်180ဒီလှည့်သွားတယ်ဆိုတော့ principal တဲ့သွားတာမဟုတ်ဘူးပေါ့နော်အစင်ပြေသလိုသွားနေဆိုတော့နိုင်ငံခြား investment တွေကသူတို့ရဲ့ trust တစ်ခုရဖို့အတွက်ကိုတော့ attention ခေါ်ဖို့အတွက်ကိုတအားခက်သွားမှာ
ဒီနေရာမှာအသေးစိတ်ဆက်ဖြစ်လာနိုင်ပုံကိုမေးရမှာနိုင်ငံခြားစီးပွားရေးသုံးသပ်သူကလည်း
The likely impact will be that companies will
ဆင်းနိုင်ကြတော့ဒီကုမ္ပဏီတွေကနိုင်ငံတွေကိုဒေါ်လာငွေပို့နည်းနည်းပဲယူလာတော့မယ်လေပြည်ချင်းကြတွေကိုနိုင်ငံခြားကနေပေးဖို့ကြိုးစားလာတယ်လေဒါမှမဟုတ်ဆက်ရင်းနေဖို့ပို့နည်းနည်းပဲသွင်းလာတော့မယ်လေဘာကြောင့်လဲဆိုတော့ဒီသက်မှန်ငွေလဲနှုန်းကြောင့်15ရာခိုင်နှုန်းဆက်မဆုံးရှုံးကျင်တော့လို့ပါလို့ပြောသွားတာပါအဲ့ဒီတော့အခုဘိုးဘန်းနောက်ပြန်လှည့်တဲ့ဆုံးဖြတ်ချက်ကြောင့်ဘလို့လုပ်ငန်းတွေအဓိကထိခိုက်နိုင်ပါလဲလို့မေးရမှာဒီနိုင်ငံခြားစီးပွားရေးသုံးသပ်သူကပဲ
So it's likely to be the smaller companies that are affected because
ဖြစ်ဖို့များတာကတော့ပုံငယ်တဲ့ကုမ္ပဏီတွေပါဘာလို့လဲဆိုတော့ကိုကြီးတဲ့ကုမ္ပဏီတွေက MIC မြန်မာအရင်းနှီးမြှုပ်နှံမှုကော်မရှင်ပါမစ်ခွင့်ပြုချက်ရထားတယ်လို့အဲ့ဒီတော့ SME အသေးစားအလတ်စားလုပ်ငန်းတွေထိခိုက်မှာပါသူတို့က1850နှုန်းနဲ့ငွေလဲရကနေ15ရာခိုင်နှုန်းဝန်းကျင်အမြဲရှုံးနေမှာပေါ့နော်တကယ်တော့ဒီကုမ္ပဏီတွေမှာအရင်တည်းကအရှုံးနဲ့ရုန်းကန်နေရတာပါကိုဗစ်နဲ့အာဏာသိမ်းမှုကြောင့်ပေါ့နော်အခုထက်ညွှန်ကြားချက်ကြောင့်တော့ငွေကြေးဆိုင်ရာပို့အထည်နာသွားကြတော့မှာပါလို့ပြောသွားတာပါအဲ့ဒီတော့စက်မှုဇုံတွေပေါ်မှာရောချက်ချင်းတိုက်ရိုက်တက်ရောက်မှုရှိနိုင်ပါလားလို့မေးရမှာနိုင်ငံခြားစီးပွားရေးသုံးသပ်သူကဆက်ပြီး
At the moment it would appear that companies in the SEZs
အစီအစဉ်စက်မှုဇုံကုမ္ပဏီတွေကတော့လက်တလောထိခိုက်နေမှာမဟုတ်သေးပါဘူး။သူတို့ကဒီအပီလာတို့ကငွေလဲနှုန်းတတ်မှတ်လိုက်တဲ့အချိန်ကလေးကပြင်းလက်ပြပေးထားခဲ့တာပါ။ဒါပေမဲ့ဆက်နွယ်ပြဿနာကတော့မရေရာနဲ့မတေချာမှုပေါ့နော်။ဒီကုမ္ပဏီကြီးတွေကလည်းစိတ်ပူလာကြမှာပါ။တခြားဥတွေတွေလည်းအခုလိုပြောင်းလာနိုင်တာကိုပေါ့နော်။အချိန်ထဲမှာမမေ့ထားတင်တာကအစတည်းကကင်းလွတ်ခွင့်မရတဲ့မြန်မာကုမ္ပဏီပေါင်းကထောင်ငန်းတွေနဲ့ချီရှိထားပြီးထိခိုက်နစ်နာနေရဆဲမှုပါလို့ပြောသွားတာပါတကယ်တော့စစ်ကောင်စီရဲ့စီးပွားရေးဆိုင်ရာမဟာဗျူဟာနဲ့စီမံခန့်ခွဲမှုညံဖြစ်တာကြောင့်ဒေါ်လာထိမ့်ဖို့လုပ်ရင်ဒေါ်လာပိုရှားပါပြက်လက်လာတာကိုနောက်ပြန်ဆိုကြိုခံစားနေရတာလို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမဲတင်ပြသွားတာပါခင်ဗျာဆက်လက်ပြီးတင်ပြလိုတဲ့အကြောင်းအရာတစ်ခုကတော့ရခိုင်ပြည်နယ်အမ်းမြို့မှာရှိတဲ့စစ်ဘေးဒုက္ခသည်တထောင်ကျော်ဟာစားနပ်ရိက္ခာအခက်အခဲကြုံတွေ့နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမုံကပြောပြမှာပါ
။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်ကအမ်းမြို့ပေါ်စစ်ဘေးဒုက္ခသည်စခန်းတွေမှာစစ်ကောင်စီကစံရိက္ခာမပေးတော့တာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့အန်အမတ်သက်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးတန်းချိုကပြောပါတယ်
။အဲလိုနဲ့အခုကျွန်တော်တို့2020နှစ်ကူလာတဲ့အချိန်မှာကျွန်တော်တို့ဒီနှစ်လပိုင်းမှာတည်ရခဲ့တယ်။နောက်ကျွန်တော်တို့ဒီ5လပိုင်းမှာတည်ရခဲ့တယ်ပေါ့။ကျန်တဲ့တစ်လပိုင်း3လပိုင်း4လပိုင်းကျွန်တော်တို့ဒီ6လပိုင်းခုဆို9လပိုင်းတည်ပြီပေါ့။ဒါတွေဟာကြတော့ကိုယ့်အစီအစဉ်နဲ့ကိုယ်ဒီအပြင်ကအမှားလိုက်ပြီးမှဖြစ်ရှင်နေရတာပေါ့ဒီစာနာရေးခါပေါ့။အခုနောက်ပိုင်းကျတော့တက်ပွဲချနာမှနေတဲ့လူတွေမှာအလုပ်ကန်ခွင့်လန်းကလည်းဘာမှမရှိကြတော့ဘူး။အပြင်လည်းအမှားလိုက်လို့ဟိုလုပ်ငန်းတွေကမရှိကြတော့ဘူးလေ။
လက်ရှိမှာတော့အမ်းမြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလူတအူးကိုကျက်18,000စီထောက်ပံ့ပေးထားပေမဲ့တခြားထောက်ပံ့သူတွေမရှိတော့တာကြောင့်စားဝတ်နေရေးအခက်ကြုံနေရတာဖြစ်တယ်လို့ဦးတန်းချိုကဆက်ပြီးပြောပါတယ်
။အဲ့ဒါကတော့သူတို့ဘာအကြောင်းကြောင့်ဆိုတော့ကျွန်တော်တို့ဟိုသူရှင်းမပြောက်ဘူးပေါ့လေ။ဟိုကျွန်တော်တို့ကတော့ရိက္ခာမရောက်တာပဲသိတာပေါ့။ဟုတ်ကဲ့ WFP ကတော့လာကျင်ပုံမှန်ပေးနေပါတယ်။အခု18,000လုံးပေးတယ်။အရင်ကတော့10,000ခွဲတလာပေါ့။အခုနောက်ပိုင်းမှာတခြားအဖွဲ့စီတွေကဘာမှမရှိတော့ဘူး။
စီဘေးဒုက္ခသည်တွေစားနပ်ရိက္ခာပြက်လက်နေတာနဲ့ပတ်သက်ပြီးအ мян ဆုံးထောက်ပံ့ပေးနိုင်မှုစီစဉ်နေတယ်လို့လည်းအမ်းမြို့နယ်ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနဦးစီးမှုဦးတန်းရွှေကပြောပါတယ်
။ဟုတ်ကဲ့ဒီစားနပ်ခါပြက်လက်နေတဲ့တော့ကတော့ကျွန်တော်တို့ကြားပါတယ်တနင်္လာတော့ဒီဟာနေပြီးတော့အ мян ဆုံးထောက်ပံ့နိုင်မှုတော့နေပြီးတော့စီစဉ်ဆောင်ရွက်ထားတာရှိပါရဲ့ဆရာ
။လက်ရှိမှာတော့အမ်းမြို့နယ်အတွင်းမှာစီဘေးဒုက္ခသည်တထောင်ကျော်အထိရှိနေပြီးစီဘေးဒုက္ခသည်သူကိုတလအတွက်ငွေကျပ်9,000စီထောက်ပံ့ပေးဖို့ဆောင်ရွက်ထားတယ်လို့လည်းဦးတန်းရွှေကပြောပါရယ်လက်ရှိအချိန်ထိရခိုင်ပြည်နယ်မှာအကြောင်းအမျိုးမျိုးကြောင့်နေရပြန်ဖို့ခက်ခဲနေတဲ့စီဘေးဒုက္ခသည်6,000နီးပါးရှိနေသေးတယ်လည်းဖြစ်ပါရယ်အစိုးရအနေနဲ့နေရပြန်ဖို့စီစဉ်ပေးရတွေရှိနေပေမဲ့လည်းတချို့ဒေသတွေမှာရခိုင်လက်နက်ကင် AA အဖွဲ့နဲ့စစ်ကောင်စီတို့စီရေးသိမ်းမှနေရာတွေရှိတယ်လို့မြေမြုပ်မိုင်းတွေနဲ့စစ်ကြံလက်နက်အန်နေရာတွေကြောင့်စီဘေးဒုက္ခသည်တွေနေရပြန်ဖို့ခက်နေကြရလည်းဖြစ်ပါရယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်ကစစ်ပြေးဒုက္ခသည်တချို့အခက်အခဲကြုံတွေ့နေရတဲ့အကြောင်းကိုကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့အတန်လွတ်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းVOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုလို့ပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းချင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနေ့ဘက်အတန်လွင့်အစည်းအဝေးကိုလိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 9133ညလိုင်းနိုမီတာ57 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်း American တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုတင်ပြလိုပါတယ်ပြည်ကတဲ့ဇွန်လ30ရက်နေ့ကအမေရိကန်တရားရုံးချုပ်ပါတရားသူကြီးအဖြစ်ကျန်းသစ္စာတင်ဆိုခဲ့တဲ့ကန်ဂျီဘရောင်ဂျက်ဆင်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးအမေရိကန်အာဖရိကနယ်ပါအမျိုးသမီးတရားရုံးချုပ်တရားသူကြီးအဖြစ်သမိုင်းဝင်သွားပါတယ်။ဒါဟာဘယ်လောက်အထိထူးခြားပါသလဲ။နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာလူမဲအမျိုးသမီးတရားသူကြီးနေရာရလာတဲ့အတွက်ဘယ်လိုအပြောင်းအလဲတွေဖြစ်လာနိုင်ပါသလဲ။တရားရုံးချုပ်တရားသူကြီးဂျက်ဆင်ဂျက်ဆန်ဟာဘယ်လိုပုံကိုမျိုးပါလဲဒီတင်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
I Ketanji Brown Jackson do solemnly swear
That I will support
မေဂန်ပြည်အောင်စုရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့တရားရုံးချုပ်မှာတာဝန်ထမ်းဆောင်မှုတရားသူကြီးကန်နဂျီဘရောင်းဂျက်ဆင်ဇွန်လ30ရက်နေ့ကကျန်းသစ္စာကျင်းပခဲ့တာပါတရားသူကြီးဂျက်ဆင်ဟာအမေဂန်ပြည်အောင်စုရဲ့ပထမဆုံးအာဖရိကနယ်ပယ်လူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်ပါတယ်တရားရုံးချုပ်မှာသူ့အရင်လူမဲတရားသူကြီး2ဦးရှိပေမဲ့လို့2ဦးစလုံးကအမျိုးသားတွေပါလူပြိုမျိုးသားတွေသာအဓိကနေရာယူခဲ့တဲ့တရားရုံးချုပ်မှာအမျိုးသမီးတဦးလည်းဖြစ်လူမဲတဦးလည်းဖြစ်တဲ့တရားသူကြီးဂျက်ဆင်နေရာရလာတာကအမေရိကန်သမိုင်းမှာတော့ထူးခြားတဲ့တိုးတက်မှုတစ်ခုပါပဲလို့ဟဝိုင်အခြေစိုက် Asia Pacific Center for Security Studies လူမျိုးရေးဘာသာရပ်ဆိုင်ရာ Asia Pacific Center ကပမကဒေါ်မီမီဝင်းဘတ်ကပြောပါတယ
်ဟုတ်တယ်ဒီဥစ္စာပထမဆုံးဟိုလူမဲအမျိုးသမီးတွေအတွက်လည်းအရန်ကောင်းတယ်အမျိုးသမီးတွေအားလုံးလည်းအတွက်လည်းကောင်းတယ်ဘာလို့ဆိုတော့ तू က၄ယောက်မြောက်ပေါ့နော် Supreme Court မှာနော်လူ6ယောက်ရှိတယ်6ယောက်ထင်မှာ4ယောက်ကအမျိုးသမီးဆိုတဝက်နာနေနေမြန်မာ US မှာလဲပေါ့နော်အာဒီဟိုအမျိုးသမီးဆိုတာ 50-50 တဝက်ရှိတယ်ဆိုတော့လေဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့အရန်အရေးကြီးတယ်ဘာလို့လဲဆိုတော့ဒီ democracy ဆိုရဲ့ဥစ္စာက representative government နော်အဲ representation ကအရန်လိုအပ်တယ်တဲ့ကိုစားပြုမှုဆိုသူရဲ့ကိုစားပြုမှုကအမျိုးသမီးလဲပါတယ်အခုအချိန်မှာဆိုလို့ရှိရင်အမျိုးသမီးတွေမှာပေါ့နော်ဒီဗာလဲအမဲလူအမဲမျိုးရဲ့အာကိုစလဲလက်ပထမဆုံးသူဖြစ်သွားတာ right ဆိုအကြောင်းမို့အရန်ရည်ကြီးရဲ့အာသူဝင်လာတဲ့ဥစ္စာတိုးတက်တယ်လို့ပြောလို့ရတာပေါ့နော်ဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့ဒီဥစ္စာတိုးတက်သွားတယ်လို့ပြောလို့ရတယ်
တာဝန်ကအနားယူသွားတဲ့အသက်83နှစ်အရွယ်တရားရုံးချုပ်တရားသူကြီးစတီဖင်ဘရိုင်ယာရဲ့နေရာမှာတရားသူကြီးဂျက်ဆင်ကိုခန့်အပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဒီနှစ်ဖေဖော်ဝါရီလမှာအဆိုပြုခဲ့ပြီးတော့လွှတ်တော်ကလည်းဧပြီလ9ရက်နေ့မှာအတည်ပြုလိုက်ကြပါအမေရိကန်ပြည်ထောင်စုမှာတနက်ကိုင်ဆောင်ခွင့်နဲ့ကိုဝင်ဖြတ်ချခွင့်လိုကိစ္စရပ်တွေမှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အငင်းဖွားမှုတွေနဲ့ကွဲလွဲမှုတွေပြင်းထန်နေချိန်မှာတရားသူကြီးဂျက်ဆင်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်စတင်ထမ်းဆောင်လာလည်းဖြစ်ပါတယ်နိုင်ငံတော်ဝန်တနက်ကင်အကြမ်းဖက်မှုတွေတိုးလာတဲ့အတွက်တနက်ကင်ဆောင်ခွင့်တွေကိုတင်းကျပ်ဖို့တောင်းဆိုလှုပ်ရှားမှုတွေပြင်းထန်လာပေမဲ့လို့တရားရုံးချုပ်ကတော့တနက်ကင်ဆောင်ခွင့်ဆိုင်ရာစီးမြင်တွေကိုမကြာခင်တုန်းကပဲဖြေလျှော့ပေးခဲ့တယ်လို့ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်လို့တော့နှစ်ပေါင်း90နီးပါးတရားဝင်ခွင့်ပြုလာခဲ့တဲ့ Roe v. Wade စီရင်ထုံးကိုပယ်ဖျက်ခဲ့ပါတယ်။ဒီလိုဆုံးဖြတ်ချက်တွေနဲ့ Conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်မှာလူနည်းစုဝင်လူမဲအမျိုးသမီးတရားသူကြီးတရားအနေနဲ့အပြောင်းလဲတွေဖြစ်လာအောင်လှုပ်ဆောင်နိုင်ပါမလား။ပမောက္ခဒေါ်မီမီဝင်းဘတ်ကအခုလိုသုံးသပ်ပါတယ်
။သူရှိလာတဲ့အတွက်နည်းနည်းပါးပါးတော့ပြောင်းလဲလာမယ်လို့ဗာလဲခံမှန်းလို့ရတယ်။ဒါပေမဲ့လည်းသူတယောက်ချင်းနဲ့လို့လို့မရဘူး။ဒီဥစ္စာကဆွဆာယတီတစ်ခုလုံးအတွက်နော်။ဒီတတိဟိုနည်းကိုဝန်ချဖို့အတွက်နဲ့ဒီဥစ္စာဟိုဗာလဲတနက်ကင်တဲ့ဥစ္စာတွေကဒီဥစ္စာဆွဆာယတီတစ်ခုလုံးကဖြစ်နေတဲ့ဥစ္စာဆိုတော့လေအဲကြောင့်မလို့ဒီမှာ ကျွန်မကပြောတာပေါ့နော်ဟိုဗါလေလွတ်တော်မှလည်းလိုအပ်လာပြီလွတ်တော်မှလည်းအမျိုးသမီးတွေအ ਨੇ ဆုံးတဝက်နော်ဒီ representation အကိုစလေပြုဖို့အတွက်ရန်လိုအပ်လာပြီအဲ့လိုနားရောက်တော့မှအမျိုးသမီးတွေရဲ့right net human rights day ကိုပို့ပြီးတော့ဒီကနေပြီးတော့ဟိုပို့ပြီးတော့အာတိုးတက်အောင်လုပ်နိုင်မယ်လို့ထင်တယ်နော်ဘာလို့လဲဆိုတော့အခုအချိန်မှာဟုတ်တယ် Supreme Court မှာလည်းရပြီ Executive Branch မှာလည်းရပြီဒါပေမဲ့တခုကြာနေသေးတာကလွတ်တော်မှာဘာလို့ဆိုကျမတို့ system ကပေါ့နော်ကျမတို့ system ကဒီဥစ္စာ checks and balance အလုံးသုံးခုကိုခါတယ်မြင်ရတတ်တာလုပ်ရတဲ့အခါကျတခြားမြတ် checks and balance တွေရှိနေတဲ့အခါကျတော့အဲ့ဥစားအရင်ဒီ representation အရင်ရေးကြည့်အဲ့ဒီ representation ကလည်းလူမျိုးရေးရောဟိုနည်းအမျိုးသမီးရောပေါ့နော်နှစ်ခုလုံးပါအ ਨੇ ဆုံးကအမျိုးသမီး50ရာခိုင်နှုန်းရှိတဲ့အခါကျတော့50ရာခိုင်နှုန်းနောက်ပြီးတော့လူမဲတွေကလည်း US မှာ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အဲ့ဒီလွတ်တော်မှာလည်းဒီ25ရာနဲ့30ရာခိုင်နှုန်းလောက်လူမဲရေးရှိတယ်ပေါ့နော်တကယ်လို့ဒီစနစ်ကတကယ်မြင့်မြတ်တာရဖြစ်တဲ့စနစ်ဆို
လက်ရှိတရားရုံးချုပ်တရားသူကြီး9ဦးမှ6ဦးကတမန်ရိုးကြ conservative တရားသူကြီးတွေဖြစ်ပြီး liberal တရားသူကြီးက9ဦးသာရှိပါတယ်။လစ်လက်သွားတဲ့ liberal တရားသူကြီး Brian ရဲ့နေရာမှာနောက်ထပ် liberal တရားသူကြီး2ဦးအနေနဲ့တရားသူကြီး Jackson ကအစားထိုးနေရယူတာဖြစ်လို့တရားရုံးချုပ်မှာအထွေးခေါ်အယူဆပိုင်းဆိုင်ရာဆုံးဖြတ်ချက်ကြီးကြီးမားမားပြောင်းလဲသွားဖို့ကတော့ဘယ်လွယ်ကူနိုင်သေးပါဘူးလို့ပါမော့ခ်ဒေါ်မီမီဝင်းဘတ်ကပြောပါတယ်။တယ်မဲ့လက်ရှိတရားသူကြီးအများစုနဲ့မတူတဲ့သူရဲ့နောက်ခံသမိုင်းကြောင်းဖြတ်တန်းမှုအထွေထွေတွေအရာသူအစားထိုးဝင်လာတဲ့တရားသူကြီး Brian ထက်တော့ conservative အယူအဆတွေကိုပိုးပြီးအခြေတင်တုံ့ပြန်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ခွဲခြားဆက်ဆံခံရတဲ့လူနည်းစုဝင်အတိုင်းဝန်းကလာသူလည်းဖြစ်နောက်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်လူမျိုးရေးအရာနောက်ကြားမှာကွဲပြားမှုအရာလူအများထက်သွင်းစဉ်းစားလို့မရှိတဲ့အချက်တွေအတွေးခေါ်ယူဆတွေနဲ့ခွဲခြားဆက်ဆံခံရသူတွေအတွက်တရားမျှတမှုရရေးကိုစားပြုနိုင်တဲ့တရားသူကြီးတယောက်ဖြစ်လာဖို့လေအမျိုးသမီးတွေနဲ့လူနည်းစုတွေကမျှော်လင့်ကြတာပါတရားသူကြီး Jackson ကတော့ဗတ်လိုက်မှုကင်းပြီးတီးခြားလွတ်လပ်ရမယ်တရားသူကြီးတယောက်ရဲ့ဂျာဝင်ကိုသူအကောင်းဆုံးထမ်းဆောင်သွားမယ်အကြောင်းတရားရုံးချုပ်တရားသူကြီးအဖြစ်သူ့ကိုတရားဝင်အတိမတ်မပြုခင်ကတည်းကကတိပြုပြောခဲ့ပါတယ
် If I am confirmed I commit to you that I will work productively to support and defend the constitution and this
ကျမသာတရားရင်ကျူတရားသူကြီးဖြစ်တည်ပြုခံရမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း246နှစ်ကတည်တံ့ခဲ့တဲ့ခိုင်မာအားကောင်းတဲ့ American Democracy စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအကောင်းဆုံးထိမ့်သိမ်းကောက်ွယ်ဆောင်ရှောက်နိုင်အောင်ဆောင်ရွက်သွားမယ်ဆိုတာကိုကတိပြုပါတယ်ကျမတရားသူကြီးတယောက်ဖြစ်တာဝန်ထမ်းလာခဲ့တာဟာဆယ်စုနှစ်တစုနီးပါးရှိပါပြီတီးခြားလွတ်လပ်စွာယက်တည်ရမယ်ဆိုတဲ့တရားသူကြီးတယောက်ရဲ့တာဝန်ဝတ္တရားကိုအထူးအလေးနဲ့ထားပါတယ်။အမှုတွေကိုဗက်လိုက်မှုမရှိအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ရပါတယ်။တရားသူကြီးတယောက်ကျန်းသက်စာကျင်းဆိုထားတဲ့အတိုင်းအကြောက်တရားကင်းပြီးဗက်လိုက်မှုမရှိအောင်ဖြစ်ရတိုင်းမှာအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ပါတယ်
။ဟာဗတ်တက်သူကနေဥပဒေပညာဖွဲ့ယူခဲ့တဲ့တရားသူကြီး Jackson ဟာတရားရုံးချုပ်မှာသူအစားထိုးခတ်အပ်ခံရတဲ့တရားသူကြီးစတီဗင်ဘရိုင်ယာရဲ့လက်အောက်ဝန်ထမ်းတယောက်ဖြစ်နေအလုပ်လုပ်ခဲ့ပူတဲ့သူပါဝါရှင်တန် DC ခရိုင်တရားရုံးမှာဖက်ဒရယ်တရားသူကြီးအဖြစ်2013ခုနှစ်ကနေ2021ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တယ်လို့အဲဒီနောက်ဒီဝါရှင်တန် DC မှာရှိတဲ့ဖက်ဒရယ်ယူကန်တရားရုံးတရားသူကြီးအဖြစ်လည်းတစ်နှစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ်ဖက်ဒရယ်တရားရုံးတွေအတွက်ပြည်ထံသတ်မှတ်ချက်ဆိုင်ရာညွှန်ကြားချက်တွေချမှတ်ပေးရတဲ့တရားစီရင်ဆိုင်ရာတရားလွတ်လပ်တဲ့ကော်မရှင်မှလည်းဒုတိယအကြီးအကဲတာဝန်ယူခဲ့ပူပါတယ်ဆယ်စုနှစ်တစုကျော်တရားသူကြီးတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အချိန်အတွင်းပြစ်မှုတွေကိုကင်တွယ်ရမှာတညာလွန်းနေဆိုတဲ့ဝေဖန်ချက်တချို့ရှိပေမဲ့လို့အများစုကတော့တမသမက်ကြတဲ့တရားသူကြီးအဖြစ်နဲ့သူ့ကိုအတိမတ်ပြုကြပါဗျ။တရားသူကြီး Jackson ဟာလူမဲအမျိုးသမီးတွေအတွက်သာမကတခြားသောအမျိုးသမီးတွေအတွက်အားလုံးအတွက်လေးစားအတူယူစရာအမျိုးသမီးတစ်ယောက်ဖြစ်ပါတယ်လို့ဘောင်မခဒေါ်မီမီဝင်းဘတ်ကပြောပါဗျ။
US မှာဆိုလို့ရှိရင်အမဲတွေကပေါ့နော်။ဒီကျွံပြုတ်ခံခဲ့ရတယ်ဆိုတော့အဲ့ဒီဘဝနေပြီးတော့ဒီနေ့အမြင့်ဆုံးရှိတဲ့ဒီဥပဒေနဲ့court supreme court ကိုရောက်တယ်ဆိုတာနဲတဲ့ကြိုးစားမှုမဟုတ်ဘူးပေါ့နော်ဒီဥစ္စာနောက်ပြီးတော့လည်းဟိုဗာလဲအဲ့ဒီထဲမှာအမဲတွေထဲမှာပို့ပြီးတော့ခံစားရတာကအမျိုးသမီးတွေအမျိုးသမီးတွေအရန်နှိမ်ခံရတယ်သူတို့ကအောက်ဆုံးမှာပဲနော်ဆိုအဲ့ဒီကနေပြီးတော့ဒီအပေါ်ထိကိုရောက်ဖို့အတွက်ကတော်တော်ဗာလဲဟို music နဲ့ပ တ်သက်ပြီးတော့တော်တော်ကြိုးစားပြီးတော့ဖြစ်လာတာဆိုတော့လေအဲ့ဒီဥစ္စာအရန်အုံနေပါလေချီချူးစရာရှိတယ်ဂုံဘုတ်တင်နေအာနောက်ပြီးတော့ဟိုဒူဂျိုးစာမြဲတဲ့ဇွဲပေါ့နော်ဇွဲနဲ့ပတ်သက်ပြီးတော့ဇွဲရှိနေလို့ရှိရင်အာဒီတော်တော်များများအခက်ခဲတွေကိုကျော်လွှားနိုင်ပြီးတော့ဒီပန်းတန်ရောက်နိုင်နေဆိုတာဒီဥစ္စာသူကပြသွားတာသူဒီတောင်းသွားတဲ့အချိန်မှာဒီ Harvard တို့ဘာလို့သွားတဲ့အချိန်မှာအရန် discrimination ရှိတာအမျိုးသမီးအမဲအမျိုးသမီးတယောက်ကိုဒီလိုမျိုးဝင်နိုင်နေဆိုအရန်တော်တော့မှသူတို့ဆိုတော့အဲ့ဒီဥစ္စာလည်းတော်တော်ငင်းပေါ့နော်ချီချူးစရာကောင်းနေကုန်စရာကောင်းနေနောက်ပြီးတော့လည်းနမူနာယူစရာကောင်းနေလို့ပြောလို့ရတယ်
တရားသူကြီး Jackson အနေနဲ့ဇွန်လ30ရက်တရားဝင်တာဝန်ထမ်းဆောင်ချိန်ကနေတာဝန်ကနေအနားယူမဲ့အချိန်အထိတသက်တာတရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်ထမ်းဆောင်သွားရတော့မှာပါ116ရောက်မြောက်တရားရုံးချုပ်တရားသူကြီးလည်းဖြစ်အမေရိကန်ပြည်အောင်စုရဲ့ပထမဆုံးလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်တဲ့ Jackson ဟာတရားရုံးချုပ်မှာတာဝန်ထမ်းဆောင်တဲ့တတိယမြောက်အာဖရိကနယ်ပါးတစ်ယောက်ဖြစ်ပြီးအမျိုးသမီးတွေထဲမှာတော့စတထမမြောက်ဖြစ်ပါတယ်သူရင်တရားရုံးချုပ်မှာရှိနေကြတဲ့တရားသူကြီးဆိုနီယာဆိုဒိုမာယာအယ်လီနာခန်ခန်နဲ့အေမီခိုနီဘရက်တို့နဲ့အတူတာဝန်ထမ်းရမှာဖြစ်ပါတယ်။ဂျန်နဲ့အမျိုးသမီးတရားသူကြီးနှစ်ဦးကတော့တာဝန်ကအနားယူသွားပြီဖြစ်တဲ့တရားသူကြီးဆန်ဒရာဂျေအိုခေါ်နာနဲ့ကွယ်လွန်သွားပြီဖြစ်တဲ့တရားသူကြီးရူးစ်ဘေဒါဂင်းစပတ်တို့ဖြစ်တဲ့ဆူရာဂိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝယ်ပြပါရှင်။ကျွန်မခင်ဗျာပြပါရှင်
မကင်ပြူတွေအပစင်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါတင်ပြခဲ့တဲ့အကြောင်းအရာကတော့အမေရိကန်ပြည်ထောင်စုမှပထမဆုံးအာဖရိကအနယ်ပွားလူမဲအမျိုးသမီးတစ်ပူတရားရုံးချုပ်တရားသူကြီးဖြစ်လာတဲ့အကြောင်းကိုတင်ပြစူးစီးတင်ပြသွားတာပါဆက်လက်ပြီးတော့အမေရိကန်တခွင်သုတဆုံလင်အစီအစဉ်ကိုနားတော်တာဆင်ရပါမယ်ဒီတစ်ပတ်မှာတော့နိုင်ငံခြားသားပညာရှင်တွေကိုတရုတ်ကသူလျိုအဖြစ်သိမ်းသွင်းတာနဲ့ပတ်သက်ပြီးစစ်စစ်ရွေးချယ်ဖို့ရွှေပြောင်းဝင်ရောက်သူမိသားစုတွေပြန်လည်စုံစည်းနိုင်ဖို့စတဲ့အကြောင်းအရာတွေကိုသုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြထားပါတယ
်။အမေရိကန်ပြည်အောင်စုအနေနဲ့တရုတ်နဲ့နည်းပညာပိုင်းရှင်ပြန်ရမှာအသာစီးရနိုင်မဲ့စီးမြင့်ဥပဒေတွေချမှတ်ဖို့နဲ့ပတ်သက်ပြီးဝါရှင်တန်ကလွှတ်တော်အမတ်တွေကုလိုဆွေးနွေးနေကြတာပါ
။ Xi Jinping is watching us and hopes that we areunsuccessful
ဒီပညာပိုင်းနဲ့ပတ်သက်ပြီးဆွေးနွေးရမှာတော့သူတေသနာလုပ်တဲ့တက်ကတိုရီရဲ့အရေးပါမှုကရှေ့တန်းရောက်လာပါတယ်ဆန်းစစ်ချက်တွေအရနိုင်ငံတကာကလာတဲ့ចောင်းသား၄ဦးမှာ၃ဦးကျော်နှုန်းဟာသိပ္ပံဤပညာပိုင်းဆိုင်ရာကိုလေ့လာကြတာဖြစ်ပေမဲ့အမေရိကန်အရေးအတွက်ကတော့နည်းနေပါတယ်
Many of those graduates
PhD ပါရဂူပွဲအပါအဝင်ကျောင်းပြီးသားတဲ့သူတို့များကနေထိုင်ခွင့်စီးနီးစည်းကမ်းကြောင့်အမေရိကကနေပြန်သွားကြပါတယ်
။ဒါကြောင့် Congress အနေနဲ့သိပ္ပံနဲ့နည်းပညာဘာသာရပ်နဲ့ကျောင်းလာတဲ့နိုင်ငံတကာကျောင်းသားကျောင်းသူတွေအမေရိကမှာဆက်အခြေချနေထိုင်နိုင်အောင်စီမင်းတွေဖြည့်လျှော့ပေးဖို့ American ထိတ်တန်းတပ်တမန်ဟောင်းတွေကစုပေါင်းလက်မှတ်ရေးထိုးတောင်းဆိုရမှာ Kerry Benjamin လည်းပါဝင်ပါတယ်။
If we're going to win
this ပညာပိုင်းရှင်ပြိုင်တဲ့နေရာမှာအနိုင်ရဖို့ဆိုရင်အမေရိကကရောတစ်ကမ္ဘာလုံးကအကောင်းဆုံးပညာရှင်တွေကိုလိုအပ်ပါတယ်
။ဒါပေမဲ့လည်းအမေရိကန်ဘက်ကနိုင်ငံသားပညာရှင်တွေအပေါ်အမိပြုနေတဲ့အချက်ကိုတရုတ်နိုင်ငံဘက်ကအခွင့်အကောင်းယူထိုးနှက်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်
။ They have sent individuals here to the United States.
သူတို့ကသူတို့ကပညာရှင်ကျောင်းသားလေပတ်လာသူစသဖြင့်အမေရိကကိုလွတ်ပါတယ်။ဘုံဝင်လည်းပြောရရင်အမေရိကန်ဤပညာတွေကိုခိုးယူဖို့သူတို့ရဲ့ဉာဏ်ဇောတထောင်စီစဉ်ကနေအမေရိကန်တွေကိုသူတို့ရဲ့ဤပညာဌာနတွေမှာလုပ်လို့ဖို့စုဆောင်ကြပါတယ်။
အိုဟိုင်းယိုပြည်နယ်ကအသက်58နှစ်အရွယ်ပမော့ခါဆန်ကွန်ဇန်ဟာတရုတ်ရဲ့ပညာရှင်တွေကိုတင်သွင်းတဲ့အစီအစဉ်မှာပါဝင်ခဲ့ဘူးတယ်လို့ဝန်ခံပြောဆိုထားပြီးတရုတ်ဆေးပညာပိုင်းဆိုင်ရာမှာအထောက်အကူဖြစ်စေမဲ့အစီအစဉ်အတွက်အမေရိကန်ဆိုရစီမှာရန်ပုံငွေတောင်းခံခဲ့ဘူးပါတယ်သူဟာဂူခမာထောင်ဒဏ်3နှစ်ကြာခံနေရပါတယ
် The Chinese government is set on stealing
တရုတ်ဆိုရကနည်းပညာတွေခိုးယူပြီးကျွန်တော်တို့ရဲ့စီးပွားရေးအဆောက်အုံကိုချိနဲ့အောင်လုပ်ကျွန်တော်တို့ရဲ့ဈေးကွက်ကိုဖျက်လုပြီးအပိုင်စည်းဖို့လုပ်နေတာပ
ါတရုတ်ဘက်ကတော့အခုလိုပြောဆိုမှုကအခြေအနေမရှိဘူးဆိုပြီးတော့တုံ့ပြန်ပါတယ်အမေရိကန်ပညာရေးဌာနအကြံပေးဟောင်း ဒန်ကာရဲလ်ကတော့တက်တိုရီနဲ့သူတေသနာလုပ်ငန်းတွေအတွက်အစိုးရရမုံငွေချပေးရမှာအရေးကြီးတဲ့ကိစ္စရက်တွေအတွက်ဆိုရင်တေချာစီစစ်ဖို့အကြံပေးပါတယ်
There really is not a system, honestly.
ဘယ်သူတွေပါဝင်ပြီးတော့ဘလို့ဖြစ်နေလဲဆိုတာကိုပြန်ဆန်းစစ်ဖို့ရောကြိုးပြီးတော့ဆန်းစစ်ဖို့ရောချမှတ်ထားတဲ့စနစ်မရှိပါဘူး
ဒီချာစုံစမ်းစစ်ဆေးဖို့ဟာအမေရိကန်အနာဂတ်အတွက်အရေးကြီးနေပြီဖြစ်ကြောင်းလဲပညာရှင်တွေကပြောနေသလိုအဲ့လိုမှမဟုတ်ဘူးဆိုရင်တရုတ်နဲ့နည်းပညာပိုင်းဆိုင်ရာရှင်းပြရမှာရှုံးနိမ့်ဖို့အခြေအနေတွေရှိနေကြောင်းလဲသူတို့ကထောက်ပြပါရယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာခေလွန်ကွင်းရဖို့မက္ကဆီကိုနယ်စပ်ကနေဝင်ရောက်လာသူမိသားစု 9,000 နီးပါးဟာအမေရိကန်ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေး Zero Tolerance မူဝါဒကြောင့်မိသားစုတကွဲတပြားစီဖြစ်ကုန်ပါတယ်။ 9 နှစ်အကြာအခုခါမှာတော့ကလေး180လောက်ဟာမိဘတွေနဲ့ပြန်လည်စုံစည်းနိုင်ကြပြီဖြစ်ပေမဲ့လည်းကျန်နေသေးသူတွေရဲ့အနာဂတ်ကတော့မရေမရာရှိနေသေးပ
ါဘူး။
သူတို့အနေနဲ့အမေရိကန်မှာအမြဲနေထိုင်ခွင့်ရလာမှာလားဆိုတာမျိုးဆွေးနွေးနေသေးပါအဆုံးမှာတော့သူတို့ဆက်နေလို့ရမယ်အခွင့်အရေးမျိုးပေးနိုင်မှုမျှော်လင့်ပါတယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့မိဘတွေပဲဖြစ်ဖြစ်ကလေးတွေပဲဖြစ်ဖြစ်အန္တရာယ်များတဲ့သူတို့နေရာရင်းကိုပြန်ပို့ခံရမှာပါ
အခုအခါပြန်လည်ရုပ်သိမ်းထားပြီးဖြစ်တဲ့ Zero Tolerance မူဝါဒကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကတရားမဝင်နေစေဖျက်ချော်လာသူတွေကိုထိန်းသိမ်းဖို့ချမှတ်ကျင့်သုံးခဲ့တာပါမိဘတွေကိုရာဇဝတ်မှုနဲ့ထောင်ဒဏ်ချမှတ်တာကြောင့်ကလေးတွေကိုတီးကြခွဲထားရတာပါ
We began getting calls from people on the
ground. ကလေးတွေကိုသူတို့မိဘတွေနဲ့ခွဲပြီးတီးကြထိန်းသိမ်းထားတယ်ဆိုတာမျိုးတော်တော်များများကဖုန်းဆက်ပြောလာလို့စုံစမ်းကြည့်တော့အမှန်ပဲဖြစ်နေတာကိုသိလိုက်ရပါတယ်
။ Louis နဲ့သူ့ရဲ့ဆယ်ကျော်သက်သားဟာ2018ခုနှစ်မေလကငွေစေးဂိုင်းတွေရဲ့ရန်ကနေလွတ်မြောက်အောင် Guatemala ကနေထွက်လာပြီးတော့ကီလိုမီတာ 2000 ကျော်ကိုဖြတ်ခါ American Mexico နယ်စပ်ကိုရောက်လာတာပါ။အဲ့ဒီအချိန် American ဘက်က Zero Tolerance မူဝါဒချမှတ်ထားတာကြောင့်တခြားမိသားစုတွေလိုပဲတကွဲတပြားစီဖြစ်ခဲ့ပါတယ
်ကျွန်တော်တို့နေကြားဆောင်တပ်ဖွဲ့ဝင်တွေကဖမ်းသွားပြီးတဲ့နောက်ကလေးတွေကိုတခြားခေါ်သွားမယ်ဆိုပြီးပြောပါတယ်ကျွန်တော်ကရာဇဝတ်မှုနဲ့ပတ်သက်တဲ့ထိန်းသိမ်းစခန်းကိုသွားရမှာကြောင့်မ
နာမည်လွှဲအသုံးပြုထားတဲ့ Louis ဟာလူဝင်မှုကြီးကြပ်ရေးအရာရှိတွေရဲ့ချိန်ကြောက်မှုကိုလည်းကြုံခဲ့ရတယ်လို့ဆိုပါတယ
်တာဝန်ရှိသူတွေကမေးခွန်းတွေမေးဖို့ပြောပါတယ်တကယ်လို့မေးမယ်ဆိုရင်နောက်ထပ်အမှုတွေထပ်တိုးဖွင့်မယ်ဆိုပြီးတော့ပြောပါလိမ့
်မိသားစုကွဲကွာသူတွေကအမေရိကန်ဆိုရကိုတရားစွဲထားတဲ့အမှုပေါင်း20လောက်ရှိပြီး Zero Tolerance မူဝါဒနဲ့ပတ်သက်ပြီးတော့လဲပါတီနှစ်ရလုံးကလွတ်တော်အမတ်တွေကြားသဘောထားကွဲလဲခဲ့ကြသလို Trump အနေနဲ့ဒီအစီအစဉ်ကိုရပ်ဆိုင်းဖို့လဲတွန်းအားပေးခဲ့ပါတယ်တချို့ကလေးတွေဟာမိဘမဲ့ဂေယာမှာနေထိုင်နေရပြီးတချို့ကတော့ဆွေမျိုးမကင်းသားချင်းတွေစီမှာကိုလိုနေရတာပ
ါ The lesson is that
တင်ငန်းစာကတော့နာကျင်မှုတွေကိုကူစားနိုင်မှာမဟုတ်တလို့အဲ့လိုမဖြစ်ခဲ့ဘူးလေပြန်လို့မရတော့ပါဘူးဒီလိုနာကျင်စရာတွေကိုကာလကြာရှည်ခံစားရမှာပ
ါ2021ခုနှစ်ဇန်နဝါရီမှာသမ္မတဂျိုးဘိုင်ဒန်အာဏာရပြီးသတင်းပတ်အနေငယ်တွင်မှာပဲမိသားစုတွေပြန်ပေါင်းစည်းနိုင်အောင်အထူးအဖွဲ့ဖွဲ့စည်းပေးခဲ့တယ်လို့အစိုးရပေါ်ဆွဲဆိုထားတဲ့အမှု20နဲ့ပတ်သက်ပြီးတော့လည်းနေနာကျင်ကိစ္စစတင်ဆွေးနွေးကြပါတယ်2021နိုဝင်ဘာမှာတော့ဘိုင်ဒန်ဆွေးရတောင်းရှိသူတွေကဒီဆွေးနွေးပွဲတွေမှာမပါဝင်တော့ပါဘူးကွန်ဂရက်ကလည်းမိသားစုတွေကိုကူညီဖို့ဘာမှလှုပ်ဆောင်ပေးတာမျိုးမရှိတော့ဘူးလို့ဆိုပါတယ်
We are trying to redress a harm that our
အစိုးရရဲ့မှားယွင်းတဲ့စာရွက်ချက်တွေကိုပြန်ပြုပြင်ဖို့ကြိုးစားတာပါ။ဒါကြောင့်နောက်ထပ်မိသားစုတွေပြန်ဆောင်ဖို့ကြံနေသေးသမျှချီးမွမ်းဖို့တွန့်ဆုတ်နေမှာပါ
။ Republican အထက်လွှတ်တော်အမတ်တချို့အပါဝင်လွှတ်တော်အမတ်တွေကလည်းရွှေပြောင်းဝင်ရောက်သူမိသားစုဝင်တွေကိုနှစ်နာကြီးပေးဖို့ဆိုတာကိုလက်မခံဘဲကန့်ကွက်ခဲ့ကြသလိုသမ္မတဘိုင်ဒန်အနေနဲ့ဒီကိစ္စဆွေးနွေးတာကိုဆက်မလုပ်ဖို့တိုက်တွန်းခဲ့ပါတယ်။နှစ်နာကြီးပေးရမယ်ဆိုတာဟာကြိုးကြောင်းစီလျော်မှုမရှိတဲ့အပြင်နောက်ထပ်နေဆက်ဖြတ်ကျော်ဝင်ရောက်လူတွေကိုအားပေးရရောက်လိမ့်မယ်ဆိုပြီးတော့လည်းသူတို့ကထောက်ပြခဲ့ကြပါတယ်ခင်ဗျာ။
ကိုအောင်အောင်တင်ပြတဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့စနေနေ့မနေ့ပတ်အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပါတော့မယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်တော့သက်ရှိတွေအတွက်မရှိမဖြစ်အရေးပါတယ်ဆော်ဖာနဲ့အစားအစာအကြောင်းဓာတုပညာရှင်ဒေါက်တာခင်မွန်ညိုကပြောပြပေးပါပါလူခန္ဓာကိုယ်မှာကယ်ဆီယမ်နဲ့ဖော့စဖရပ်စ်ပြင်တတိယအရေးပါဆုံးဓာတ်တတူကဆော်ဖာဖြစ်ပါတယ်သူဟာကြက်သားအရေးပြားသပင်အရိုးလို့ ခန္ဓာကိုယ်ဖွဲ့စည်းမှုအများပြားမှာပါဝင်နေပြီးအသားအရည်အရော့အတင်းကိုရောကြက်သားအရည်ပြန်းနဲ့အရိုးတွေကိုပါထိန်းထားနိုင်တဲ့အတွက်ဆာဖတ်တဲ့ချို့တဲ့သူဟာကျန်းမာရေးပြဿနာအများပြားကြုံစေနိုင်တာဖြစ်ပါတယ်။ဆာဖတ်တဲ့မချို့တဲ့အောင်ဆာဖတ်ပါဝင်တဲ့ချက်တော်အဖြူအနည်းပဲအသားဟင်းနှင်းဟင်းရွက်နဲ့နှုတ်ရပစ္စည်းလိုအစားအစာတွေနဲ့ကာကွယ်နိုင်တယ်လို့ဒီဆာဖတ်ကိုခန္ဓာကိုယ်ရဲ့ဆဲလ်တွေမပျက်စီးအောင်ကာကွယ်ပေးတဲ့ Anti-Oxidant Agent အနေနဲ့သုံးနိုင်တယ်လို့ဒေါက်တာခင်မောင်ညိုကပြောပါတယ်
။ဆာဖတ်ကိုတကယ်တော့ Oxidizing Agent အနေနဲ့သုံးတာပေါ့။ Oxygen ကကျွန်တော်တို့ Chemistry မှာဆိုနံပါတ်6ရှိတယ်ဆာဖတ်ကသူ့ရဲ့နဆနံပါတ်16မှာရှိတယ်။ဆာဖတ်က Oxygen နဲ့အမှန်တန်ခင်တယ်။ Oxygen တစ်လုံး၊နှလုံး၊သုံးလုံးနော်။တခြားပစ္စည်းပိုင်း၄လုံးလောက်ထိကိုသူ့နဲ့တွဲတွဲပြီးနေနိုင်တဲ့အတွက်ဒီဆာဖတ် Oxygen ကိုဖယ်ထုတ်လို့ရတယ်။အဲ့တော့ဖယ်ထုတ်လို့ရတယ်ဆိုတော့ကျွန်တော်တို့ကဒီဆာဖာက anti-oxidizing agent အနေနဲ့လည်းအများကြီးသုံးတယ်ဒီအောက်ဆီဂျင်ပေးလို့ရတယ်အောက်ဆီဂျင်ယူလို့ရတယ်အဲ့နှစ်ဖက်လုံးဆိုလုံးနိုင်တဲ့အတွက်သူ့ကိုအစားအသောက်တွေအများကြီးသုံးတယ
်ဆာဖာကိုအစားအစာထဲမှာထည့်ရတယ်ပတ်သက်ပြီးတော့ပြောပြပေးပါဆရာဘယ်လိုပုံစံနဲ့သုံးကြပါလဲ
ကျွန်တော်တို့ဟိုးရှေးခေတ်ကတည်းကစကြာကိုအယောင်ချွတ်တာဆာဖာနဲ့ချွတ်တယ်နောက်ပိုင်းမှာဒီထညက်လုတ်တဲ့လူကလည်းဟာဒီထညက်ကလည်းကြားလို့ပဲဆိုတော့ဆာဖာထည့်ပါထညက်တွေကိုအယောင်ချုပ်ကြတာ။ဒီတော့ကထညက်တွေမဲမဲတွေထွက်လာကြ။အဲ့ထညက်မဲမဲတွေအကုန်လုံးကိုဆာဖာထည့်တော့ကျူလိုက်ရင်ဖြူအောင်ဖြစ်လာ။အဲ့တော့ဒီဆာဖာထည့်လိုက်တဲ့ဆိုဆာဖာဓာတုဝိရအနည်းနဲ့ပြောရရင်ကျူလိုက်တဲ့အခါမှာဒီရဲ့အောက်ဆီဂျင်ကိုသူကဖမ်းယူတယ်။ဆာဖာရဲ့အောက်ဆိုက်ဖြစ်တယ်။အဲ့ဆာဖာရဲ့အောက်ဆိုက်ကဆာဖာထည့်ဖြစ်လို့ရတယ်။H2SO4 ဆိုဆာဗူရစ်အက်ဆစ်ဖြစ်လို့ရတယ် H2SO3 ဆိုဆာဂရက်စ်အက်ဆစ်ဖြစ်လို့ရတယ်အဲ့ဒီဖြစ်စဉ်တွေအားလုံးကဒီအစားအသောက်တွေကိုအကျိုးပြုတာကြီးပဲအကျိုးပြုတော့ဆာဖာထည့်တာကောင်းတယ်လို့ဆရာပြောချင်လားလို့မေးရင်ကျွန်တော်ကတော့ဆာဖာထည့်တာကောင်းတယ်လို့မပြောချင်ဘူးဘာကြောင့်လဲဆိုရင်ဆာဖာကအန်ဒီအတော်လေးကိုကြီးတဲ့ side effect တော့ရှိတယ
် American cheese အမျိုးသားမီးဘေးကာကွယ်ရေးအဖွဲ့NFPA ကဆာဖာကိုကျန်းမာရေးအတွက်အလေအလတ်အဆင့်အနေပေးနိုင်တဲ့ပစ္စည်းဖြစ်သတ်မှတ်ထားပြီး New Jersey ပြည်နယ်ကျန်းမာရေးဌာနကတော့ NFPA နဲ့ American သယ်ယူပို့ဆောင်ရေးဝန်ကြီးဌာန DOT တို့ရဲ့ထုတ်ပြန်ချက်တွေကိုကိုးကားပြီးဆာဖာကိုရှူရှိုက်မြင်ဖြစ်စေအရေပြန်းနဲ့မျက်စိကိုထိမြင်ဖြစ်စေ Hydrogen Sulfide လို့အဆိပ်ငွေ့သင့်ရင်ဖြစ်စေအနေအကျဉ်းချောင်းသိထားတဲ့ဆင်းမှာထည့်သွင်းထားပါတယ်တကယ်တော့ဆာဖာဟာ metabolism လို့ခေါ်တဲ့ဇီဝရင်းဖြစ်ပျက်မှုမှာအများရန်ပါနေတဲ့ဓာတ်တစ်မျိုးဖြစ်တယ်လို့ဆာဖာပါတဲ့ဇီဝတွေကိုလည်းထုတ်လုပ်ကြပါတယ
်ဆာဖာကတော့သူအစားအသောက်တွေထဲမှာဆိုရင်သူကဒီဆာဖာရဲ့ oxide နေနဲ့ဖြစ်သွားတယ်ဆာဖာရဲ့ oxide နဲ့ဆာဖာ trioxide အများရန်ဆာဖာ metabolism နဲ့မှသူကပါတယ်ဒီအစားဆုံးကတော့အကုန်လုံးကကျွန်တော်တို့လည်းမသိကြဘူးပေါ့လေသို့တော့သူကတော့အများရန်အပင်နေအရွက်တွေအသေးတွေမြေကြီးထဲမှာလေဆာဖာတော့အနှဲငယ်ပါတယ်လူကိုခန္ဓာမှာလည်းဆာဖာတော့အနှဲငယ်ပါတယ်ဥမာချက်ဥလို့ဘဲဥလို့ပါလေဒီဆာဖာတွေပါလာတာပဲတော့ကျွန်တော်တို့ဒီအကောင်မလောင်အသေးငယ်ကဆာပေါ့ဒီဆာဖာတွေပါပါတယ်ဒီဆာဖာတွေကဒီ metabolism မှာဆိုသူကဆာဗရီအောက်ဆိုက်ဖြစ်ရတယ်ဆိုရင်သူက antioxidant အနေနဲ့သူကပြန်ဖြစ်သွားတယ် antioxidant အနေနဲ့ဆာဗာထရိုင်အောက်ဆိုက်ဖြစ်ရင်လည်းသူကထပ်ပြီး antioxidant ထပ်ဖြစ်တယ်ဒီဆာဖာအောက်ဆီဂျင်နဲ့ပေါင်းတဲ့ဆာဗရီအောက်ဆိုက်ဖြစ်တယ်ဆိုတာကတော့ဒီရပေါ့ဒီအန်တီအောက်ဆီဒန့်ဖြစ်တာပဲလေအဲ့တော့သူကအဲ့ဒီအချိန်မှာဟိတ်လည်းထွက်လာတယ်ဒီအစားအသောက်တွေကိုသူကပိုးသေးစေတဲ့အနေထားလည်းရှိဒီဆာဗရီအောက်ဆိုက်တွေကလုံးဝပိုးသားစေနေတယ်လည်းသုံးပါတယ်ကျွန်တော်တို့အရင်ခေတ်ကဆိုရင်ဒီဆာဖာကိုဆေးဝါးမှာအများဆုံးသုံးတာတွေ့ရမယ်သို့တော်လည်းနောက်ပိုင်းမှာဆာဖာနဲ့မတည့်တဲ့လူတွေအများကြီးရှိတယ်ဆိုတော့အဲ့ဒီဆေးဝါးတွေမှာဆာဖာတွေကိုကျွန်တော်ရှင်းလိုက်ရပါတယ်အဲ့တော့ဆာဖာမှာပါတဲ့ဆေးဝါးကိုပြန်သုံးကြရပါတယ်တကယ်တကယ်ဒီကျွန်တော်ပဋိဆေးဝါးစေးမှာဆိုရင်ဆက်ပြီးတော့သုံးတဲ့ဟာကဆာဖာပါတဲ့စေးတွေပဲဖြစ်တယ်ဘာမှဒီကလူတွေအကုန်လုံးသိပါနေမတော့တဲ့ travel ဆာဖာတော့ပါဆိုတော့ဝန်းသွားရင်ဆာဖာ onadine လို့ပြောလို့ရှိတယ်ဒါပေမဲ့အဲ့ဒီဟာတွေက side effect တွေများတယ်ဆိုတော့နောက်ပိုင်းမှာလုံးဝဖယ်လိုက်ပြီးဖြစ်ပါ
ရှက်ဒီကွန်းနေပေါ့နော်ဒီဗမာတွေအများဆုံးစားတဲ့ဒီကွန်းရပေါ့နော်ကွန်းရတွေကွန်းသီးတွေကိုဒီဆာဖာနဲ့ပြုတ်ပြင်နေဆိုတာကြားရပါတယ်ဆရာဆိုတော့ဒီဥစ္စာအန်တီရဲ့ဘယ်လောက်ရှိပါသလဲဆရာ
ကွန်ဒီတွေကိုဆာဖာနဲ့ပြုပြင်တော့ကွန်တဲမှာတော့ reaction လည်းရှိတာပေါ့လေဆာဖာမစ်ထိုးတော့အငွေ့နဲ့သူကပေါင်းလာလုတ်တာပေါ့ကွန်ဒီတွေကိုအထူးသဖြင့်တော့အဲ့ဒီကွန်ဒီတွေကကြာရှည်ခံလာတယ်ပိုးတွေညှိတွေ့နေတာလေးပျောက်သွားတယ်ဒုတိယချက်ကတော့သူအယောင်လေးလှလာတယ်တော်တော်လေးကိုစားလို့တောက်လို့ကောင်းလာတယ်ချွတ်ရွာလာတာလေးရှိတယ်ဒီဆာဖာနဲ့ပတ်သက်ပြီးတော့နည်းနည်းလေးလုပ်မယ်ပြီးရင်နေဆိုင်လိုက်မယ်စသဖြင့်လုပ်မယ်ဆိုရင်တော့ပြဿနာအများကြီးမရှိဘူးထင်တယ်ဒီ condemnation ကတော့ရှိမှာပဲ condemnation ဆိုတော့သွားတော့ကတ်နေတဲ့ဆာဖာလေးလေးကြမ်းတယ်အဲ့တော့ကွန်းစားရင်များများစားတယ်လူရည်နေ့တိုင်းစားတယ်အများကြီးစားတယ်အဲ့တော့သူအန်လီရဲ့အတော်ကြီးမယ်လို့ကျွန်တော်ယူဆပါတယ်အဲကြောင့်ဒီဆာဖာနဲ့ပေါင်းတယ်ဆိုရင်သတိထားပြီးတော့ထပ်မံနေလှမ်းပြီးတော့တော့ဆေးကြောခြင်းဘာညာပြုလုပ်ပြီးမှနေလှမ်းရင်တော့ပေါင်းပြီးတော့နေလှမ်းရင်တော့ပိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်
နေဘာပဲလို့လှမ်းရတာလဲဆ
ရာ။ရေးဆေးလိုက်တော့ဆာဖာတချို့ကပါသွားတယ်နေလှမ်းလိုက်တဲ့အငွေ့ပြောင်းသွားတော့ပေါ့။နော်သူတို့ကွန်ဒမနိတ်ဖြစ်တဲ့ဟာတွေကပါသွားအောင်ပေါ့။နော်အဲ့ဒါလေးပြတိချရမလို့တချို့ကဆာဖာနဲ့ reaction ဖြစ်ပြီးတော့အဲ့ဒီဖြစ်စီကအဲ့ဒီနေရာမှာ reaction ဖြစ်ပြီးတော့နေနေတယ်။နော်ဆာဖိတ်တွေကဖြစ်လာတယ်။အဲ့ဒီဆာဖိတ်တွေကအနေရရှိတာပေါ့။ဒါကြောင့်တတိချရမယ်ပြောတာ
။တက်ရှိအားလုံးအတွက်အရေးပါတဲ့တဘာဝ twin track ပစ္စည်းတစ်ခုဖြစ်တဲ့ဆာဖာဟာအဝါဖြော့ရောင်ရှိပြီးအရသာရောအနှံ့ပါမရှိပေမဲ့ဆာဖာကိုကျုပ်ပုံနဲ့ရှိတယ်လို့အများကမှတ်ထားကြတာပါဒါကတကယ်တော့ဆာဖာဒရပ်ပေါင်းတစ်ခုဖြစ်တဲ့ဆာဖာဒိုင်အောက်ဆိုက်ဒဏ်ငွေရဲ့အနှံ့ဖြစ်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ရအောင်
တော်ခင်မျိုးသက်အပစင်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့ VO ရဲ့စနေနေ့မတက်ပတ်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51ကုလိုကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့ VO ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေရေးသားနိုင်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
Sorry ဘင်ဆယ်မန်ရဲ့ရက်ရက်ကိုခံရမယ်အင်ရှစ်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တောက်ကြနေမှာပရမဆုံးချိန်တွေ့ဆုံခဲ့တဲ့ American သမ္မတဂျိုးဘိုင်ဒန်ကသူဟာ Sorry သတင်းသမားဂျမယ်ကာရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်Sorry Arabia နိုင်ငံနဲ့တန်တမာဆက်သွယ်ပြန်ပြီးထူထောင်မှုစ조사နေချိန်မှာ American က Sorry နိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုမျက်ကွယ်ပြုထားတယ်ဆိုတဲ့ဆွဆဲမှုတွေကိုသမ္မတ Biden ကပယ်ချခဲ့ပါတယ် American ထောက်လှမ်းရေးတွေကတော့လွန်ခဲ့တဲ့၄နှစ်လောက်ကသတင်းသမားခါရှူဂျီကို Sorry အင်ရှိမင်းသားရဲ့ခွင့်ပြုချက်နဲ့တတ်ပစ်ခဲ့တယ်လို့ယုံကြည်နေကြတာပါ American က Ukraine ကိုပေးအပ်တဲ့အဆင့်မြင့်လက်နက်ကြီးတွေဟာရုရှားကျူးကျော်မှုနဲ့ရင်ဆိုင်ရမှာထိရောက်မှုရှိနေပြီးတော့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာခုခံနေတဲ့ယူကရိန်းတပ်တွေအတွက်အထောက်အကူဖြစ်စေတယ်လို့အမေရိကန်နဲ့ယူကရိန်းအရာရှိတွေကပြောပါတယ်။အမေရိကန်ကပေးတဲ့ HIMARS လက်နက်ကြီးဟာယူကရိန်းရဲ့ရုရှားတွန်းလှန်တိုက်ခိုက်မှုမှာအလွန်အလွန်ထိရောက်မှုရှိတယ်လို့အမေရိကန်စစ်တပ်ကပြောတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကလည်းဒီတာဝေးပစ်ဒုံးကျည်လက်နက်ဟာထိရောက်မှုရှိတယ်လို့နိုင်ငံတော်ရုပ်သံမှာပြောကြားခဲ့တာဖြစ်ပါတယ်။American NASA နဲ့ Russia က Roscosmos အာကာသ Agency နှစ်ခုတို့ဟာနိုင်ငံတကာအာကာသစခန်းကိုတောက်ရောက်တဲ့ပြန်တမ်းမှုမှာပူးပေါင်းဆောင်ရွက်ဖို့အတွက်ရေရှည်သဘောတူညီချက်တည်းကိုလက်မှတ်ရေးထိုးကြပါလိမ့်။အဲ့ဒီသဘောတူညီချက်အရ Russia အာကာသယာဉ်မှုတွေဟာ American လို့အာကာသကိုသွားတဲ့ယာဉ်ထဲမှာလိုက်ပါစီးနှင်ခွင့်ရမှာဖြစ်ပြီးတော့အပြန်အလှန်အပြင် American အာကာသယာဉ်မှုတွေအနေနဲ့လည်းရုရှားလို့ Soyuz အာကာသယာဉ်မှာလိုက်ပါခွင့်ရှိမယ်လို့နှစ်ဖက်စလုံးကပြောပါတယ
်။တရင်အချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Quinn နဲ့ Charles Marks တို့ဖြစ်ပါတယ်။ VOA ကိုနားတော်တာဆင်နေတဲ့ Jesus to တင်ပါတယ်။ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာ
This program has come to you from the Voice of America, Washington.